Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2015ခုနှစ်မေလ1ရက်တောက်ကြနေညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါအခုညနေပိုင်းညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညညာပေးမှာပါ။တပတ်လောက်စူပူဆန္ဒပြမှုတွေနဲ့မငြိမ်မသက်ဖြစ်နေတဲ့ဘယ်လီမိုးမြို့မှာဒီကနေ့တောက်ကြနေအစမှာတော့ငြိမ်သက်နေပါတယ်။ဟူဒီတပုံတွေဟာနေဆက်ကြော်ပြပြီး sorry တွေရဲ့တက်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နေပေါ်မှာတော့ငလျင်ကြံဒဏ်ကြောင့်ဒဏ်ရာရသူဟာ6200အထိတိုးလာနေတာပါ။အမေရိကန်နိုင်ငံကိုရောက်နေတဲ့လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းရဲ့အဖွဲ့ဟာပါလီမန်နှစ်ရက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခွန်ညိုရေး
အခုညဆက်လက်နာဆင်ရမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဝါပြည်သွေးစည်းညွှန်ရေးပါတီ UWSP ဌာနချုပ်ရှိရာပန်ဆက်မှာဒီကနေ့ကျင်းပခဲ့တဲ့တိုင်ရင်သားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးမှာဆွေးနွေးပြောဆိုချက်တွေကိုပြောပြပေးသွားမှာဖြစ်တယ်လို့ကချင်ပြည်နယ်ရဲ့စီရေးအနေထားတင်မာမှုကြောင့်ကချင်ကြောက်တွင်းနဲ့ရှေတွင်းတွေမှာအလုလုနေကြတဲ့ရခိုင်အလုသမားတွေနေရရင်ပြန်ကြဖို့ပြည်နယ်အစိုးရတွေကစီစဉ်ဆောင်ရွက်ပေးနေတဲ့အခြေအနေတခါရခိုင်ပြည်နယ်ကြောက်တော်ဒေသဘက်မှာရှိတဲ့တိုက်ပွဲတွေကြောင့်ရခိုင်ဒေသခံပြည်သူပြည်သားတွေရဲ့လူခွင့်ရေးဆုံးရှုံးနေရမှုအခြေအနေနဲ့အတူထိုင်းနဲ့မြန်မာနှစ်နိုင်ငံပူးပေါင်းပြီးလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်နိုင်မဲ့ဗန်ကောက်မြို့ကအလုပ်ရုံဆွေးနွေးပွဲအရေးအကြောင်းကိုလည်းနားဆင်ကြားရပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်။ဆန္ဒပြမှုတွေနဲ့စုပူးမှုတွေဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြောက်ပိုင်းကဘယ်လ်တီမိုးမြို့မှာဒီကနေ့တောက်ကြနေအစမှာတော့ငြိမ်သက်နေပါတယ်။ Freddie Gray တေဆုံးရမှုပေါ်မှာရဲအစင်ခံစားတွေ့ရှိခြင်းနဲ့ပတ်သက်လို့မှန်းဆပြောဆိုချက်တွေကတိုးလာနေပါတယ်။ April 19ရက်နေ့က Gray တေဆုံးခဲ့တဲ့နေရာဝန်းကျင်မှာစုဝေးလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့နောက်ပိုင်းရဲတွေကငြိမ်ငြိမ်သက်သက်ရှိကြဖို့ပန်ကြားနေပေမဲ့မနေ့ကညဘက်တုန်းကတော့တင်းမာမှုတွေနဲ့ပောက်ကွဲလို့နေပါဖြစ်ခဲ့တာပါ။ဒါပေမဲ့ဆန္ဒပြသူတဦးကိုရဲကဖမ်းဆီးပြီးခဲ့တဲ့နောက်မှာတော့အခြေအနေကိုရဲကပြန်ပြီးထိန်းနိုင်ခဲ့တာပါ။ကျသက်ပရင်းနဲ့အစောပိုင်းတုန်းကရဲစုံစမ်းစစ်ဆေးမှုရလဒ်တွေကိုမေရီလန်းပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းခဲ့ပါတယ်။ဒီရုံးကလည်း Gray ကိုဖမ်းဆီးမှုမှာပါဝင်ခဲ့တဲ့ရဲရရှိချက်အုပ်ကိုတရားစွဲတဲ့မစွဲတဲ့ဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဂရီကိုရဲကအလုံးပိတ်ကားနဲ့ခေါ်ဆောင်လာစဉ်ကပတ်ပတ်မထားတာကြောင့်အဲ့ဒီမှာသူ့ဟာသူပဲဒဏ်ရာရခဲ့သလားဆိုတာကိုအာဏာပိုင်တွေကစစ်ဆေးနေပါတယ်။ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဘယ်ဒီမိုးအချမ်းဖက်ဆန္ဒပြမှုတွေဟာဖရက်ဒီဂရေးတေဆုံးမှုတစ်ခုတည်းကြောင့်မဟုတ်ဘူးလို့ပြောပါတယ်။သူတို့ကဂရေးတေဆုံးခဲ့တာဟာဘာကြောင့်လဲ။ဘာဖြစ်လို့လဲဆိုတာကိုသိကျင်ကြတဲ့အပြင်ဒီလိုဖြစ်ရတဲ့အမေရိကန်နိုင်ငံတဝန်းမှာဖြစ်ပွားနေတာမို့ဒါကဘယ်ဒီမိုးမြို့တစ်မြို့ရဲ့ပြဿနာမဟုတ်တော့ဘူးလို့ဆိုပါတယ်။
ဆိုရီယာရီဗီးယားနိုင်ငံကိုတိုက်ခိုက်ဖို့နေဆက်ဖြတ်ကျော်ပြီးအလုံးရင်နဲ့ဝင်လာကြတဲ့ယင်မင်ကဟူတီတပုံတွေကိုပြန်လည်တိုက်ခိုက်ခဲ့ရမှာဒါဇင်ပေါင်းများစွာသောတပုံတွေသေဆုံးသွားတယ်လို့ဆိုရီအာနာမိုင်နီကပြောပါတယ်ဟူတီတပုံတွေဟာနေဆက်တပ်စခန်းတွေကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဆိုရီမြေပြင်တပ်နဲ့လေကြောင်းတပ်တွေကတပုံတွေကိုပြန်တိုက်ခဲ့တာပါဆိုရီကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ရက်ကြေညာချက်ထဲမှာတော့ဂျာတာပရီနီညကဆိုရီတောင်ပိုင်းနာဂျရန်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွင်ဆော်ဒီစစ်သား3ဦးကြာဆုံးသွားတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့5ဘက်လောက်ကဆော်ဒီဥဆောင်တဲ့တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့ပြီးနောက်ပိုင်းမှာတပုံတွေအလုံးရင်နဲ့အခုလိုနေဆက်ဖြတ်ကျော်ပြီးထိုးစစ်ဆင်တာဟာပထမအဆုံးအကြိမ်ပဲဖြစ်ပါတယ်။အီရန်ကထောက်ပံ့မှုပေးထားတယ်လို့ယူဆရတဲ့တပုံတွေအားနည်းသွားအောင်လို့ဆိုတဲ့ရည်မှန်းချက်တွေပြီးမြောက်ပြီလို့ယူဆတာကြောင့်ဆော်ဒီကသူ့ရဲ့လေကြောင်းထိုးစစ်တွေကိုရပ်ထားတယ်လို့ပြီးခဲ့တဲ့သတင်းပတ်တဲ့ကြေညာခဲ့ပါတယ်။
ပါရှားပင်လယ်ကွေ့ထိပ်ကဟော့စမတ်ရေလက်ကြားကိုဖျက်တဲ့အမေရိကန်အလံလှန့်ထူထားတဲ့ကုန်သင်္ဘောတွေကိုအီရန်တွေရဲ့ဂျားဖြတ်နှောက်ယှက်မှုနဲ့မကြုံရစေဖို့အတွက်အမေရိကန်ရေတပ်သင်္ဘောတွေအတူလိုက်ပါပြီးစောင့်ရှောက်မှုတွေကိုစတင်လိုက်ပြီးဖြစ်ပါတယ်။အီရန်ကမာရှယ်အိုင်လန်းစ်အလံလှန့်ထူထားတဲ့မော့စ်တိုက်ဂရစ်သင်္ဘောကိုရပ်ခိုင်းပြီးပါလာတဲ့သင်္ဘောသားတွေကိုဖမ်းဆီးခဲ့တဲ့နောက်မှာအီရန်ရဲ့လုံရက်ကိုရန်လိုတဲ့လုံရက်ဖြစ်ရှုမြင်တဲ့အမေရိကန်အစိုးရကအခုလိုမူဝါဒတဲ့ချမှတ်ထုတ်ပြန်ရတာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးအရှိတွေကပြောပါတယ်။ဒီတင်မော့ကိုကန့်ကပ်ဖို့အတွက်ပြောပေမဲ့ငင်းဆန်ခဲ့တာမို့အီရန်ရဲတပ်ကဒီတင်မော့ကိုကန့်ကပ်ဖို့စောင့်ခေါ်ပြီးအရေးယူရတာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇရစ်ကပြောပါတယ်။ဒါအပြင်မော့ခ်စ်တင်မော့လိုင်းဟာအီရန်တရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်အရဒဏ်ချိန်ငွေပေးဆောင်မှုရှိနေတဲ့အတွက်အခုလိုဒီတင်မော့ကိုတားဆီးရကြောင်းလည်းအီရန်ဆိုကပြောပါတယ်။ နိုင်ငံတကာရေကြောင်းလှုပ်ထုံလုံနေရတင်မော်ရီဟာလက်နက်တွေတဲဆောင်တာဒါမှမဟုတ်ထောင်လိုင်းရေးလှုပ်တာလိုမျိုးချိုးဖောက်မှုတွေမလုံမချင်းဒီရေလက်ကြားကိုအနှောက်အယှက်မရှိဖြတ်တန်းနိုင်ခွင့်ရှိနေတာဖြစ်ပါတယ်
။ရုရှားဟာယူကရိန်းနိုင်ငံတွင်မှာစီးရီးယားဝင်ရောက်ဆွတ်ဖက်မှုတွေအရင်ကရှိခဲ့တယ်လို့နောက်ထပ်ဆက်လုပ်လာနိုင်ပွဲရှိတယ်လို့အမေရိကန်တပ်ဖွဲ့ဗိုလ်ချုပ်ကြီး Breedlove ကပြောဆိုလိုက်ပါတယ်။အရှေ့ယူကရိန်းဒေသမှာအစောပိုင်းတုန်းကရန်နာခဲ့တဲ့ရုရှားတို့ရဲ့ထောက်ပံ့ရေးနဲ့တင်တန်းတွေပြန်ပေးတာမျိုးပြန်လည်တည်ဆောက်မှုလုပ်တာမျိုးတွေအနာဂတ်မှာရှိလာနိုင်ကြောင်းနဲ့အပြစ်ခံရစေးရေးသဘောတူညီမှုစယူခဲ့တဲ့ဖေဖော်ဝါရီလ12ရက်နောက်ပိုင်းတိုက်ခိုက်မှုတွေအတွင်းအဲ့လိုထောက်ပံ့မှုတွေရှိခဲ့တယ်ဆိုတာတွေ့ရတယ်လို့ဗိုလ်ချုပ်ကြီး Breedlove ကပြောတာပါ။အမေရိကန်သမ္မတဟောင်းဂျင်မီကာတာကပြောဆိုရမှာတော့ယူကရိန်းပြည်ပခမင်းစ်မျိုးသဘောတူညီချက်ကိုရုရှားကအကောင့်ထဲဖို့ဆုံးဖြတ်လုဆောင်နေတာတွေ့ရတဲ့အတွက်ကျေနပ်ကြောင်းပြောဆိုလိုက်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြည်တော်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဖွဲ့ဟာအမေရိကန်ပြည်တော်စုကိုရောက်ရှိနေပြီးမနေ့ကအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီကြီးနှစ်ရပ်စလုံးကအထင်ကြီးခေါင်းဆောင်တွေကိုတွေ့ဆုံပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဖွဲ့ဟာအမေရိကန်ထက်လွှတ်တော်အများစုခေါင်းဆောင် Republican လွှတ်တော်မှ Mitch McConnell အောက်လွှတ်တော်အနည်းစုခေါင်းဆောင် Democratic လွှတ်တော်မှ Nancy Pelosi အောက်လွှတ်တော် Democratic လွှတ်တော်မှ Joe Crowley တို့ကိုစတဲ့ပရိနေကတီးခြားစီတွေ့ဆုံခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ဖိတ်ကြားချက်အရဧပြီလ30ရက်နေ့မေလ6ရက်နေ့အထိတပတ်ကြာလာရောက်တဲ့သူရဦးရွှေမန်းရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဒီနှစ်ကုန်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအလားအလာတွေကိုအဓိကထားဆွေးနွေးသွားမယ်လို့အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီက VOA ကိုပြောဆိုထားပါတယ်သူရဦးရှိမန်းဟာဒီကနေ့တောက်ချာနေမှာလဲဝါရှင်တန်မြို့တော်မှာရှိတဲ့ Asian Society မူဝါဒတိုက်ပန်းကာနေဂီတောင် Endowment နဲ့John Hopkins တက္ကသိုလ်တို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲအတွက်မှာမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုဖို့စီစဉ်ထားပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆရတဲ့ရွှေပြောင်းအလို့သမား30ကျော်ရဲ့ရုပ်အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းလူကုန်ကူးလေးရှိတဲ့လမ်းကြောင်းတစ်ခုမှာတောက်ကြနေကရှာတွေ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အလောင်းရှာတွေ့တဲ့နေရာဟာမလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံဆုံခရာခရိုင်ဆာရာအိုဒေသမှာဖြစ်ပြီးလေစီးဒုက္ခသည်တွေကိုလူကုန်ကူးသူတွေကယာယီထိန်းသိမ်းထားလေးရှိတဲ့နေရာတစ်ခုမှာထားခဲ့တာပါ။မြုပ်နှံထားတဲ့32လောင်းတွေက4လောင်းကိုခွဲစိတ်စစ်ဆေးဖို့ဆေးရုံကိုပို့ထားတယ်လို့ထိုင်းကယ်ဆယ်ရေးလှုပ်သားဖြစ်သူတမ်ဆူဝမ်ကသတင်းဌာနတွေကိုပြောပါရတယ်။ရုပ်အလောင်းအလုံးနီးပါးပုတ်နေပြီးအဲ့ဒီတဲကဘင်္ဂလားဒေ့ရှ်နိုင်ငံသားအမျိုးသားတဦးအသက်ရှင်လျက်ပြန်တွေ့ရတာကြောင့်ဆေးရုံကိုပို့ပြီးကုသမှုခံယူခဲ့ပါတယ်။အခုတော့အဲ့ဒီလူအခြေအနေကောင်းတယ်လို့ဆေးရုံကပြောပါရတယ်။စုံစမ်းစစ်ဆေးရေးလုပ်ဖို့ထိုင်းစစ်တပ်နဲ့နေကြာသောတပ်တွေကအဲ့ဒီနေရာကိုလုံခြုံရေးတားမြစ်ထားပါတယ်။မြန်မာနိုင်ငံကထောင်ချီတဲ့ရိုဟင်ဂျာမွတ်စလင်ရွှေပြောင်းသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကလည်းအခုနောက်ပိုင်းအန္တရာယ်များတဲ့ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံတောင်ပိုင်းလူကုန်ကူးလမ်းကြောင်းကတဆင့်မလေးရှားနိုင်ငံကိုဆက်သွားနေကြတာပါ။အဲ့ဒီကမှတဆင့်ကဘာအရရက်ကိုဆက်ပြီးရွှေပြောင်းသွားကြပါတယ်။
နေပေါ်နိုင်ငံမှာငလျင်တညောက်ဒေသတော်သူအရေးအတွက်ဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြနေမှာ6200အထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျပျက်စီးခဲ့တဲ့ပျက်စီးပုံတွေကဒေသသူတွေရဲ့အလောင်းတွေကိုနိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေကရှာဖွေထုတ်ယူနေတာနဲ့အမျှဒေသသူအရေးအတွက်ဟာထပ်ပြီးတိုးလာနိုင်ပွဲရရှိပါတယ်။နေပေါ်အစိုးရကဒေသသူမိသားစုတွေအတွက်ဒေါ်လာ1000စီအပြင်တကြိုစီအဖြစ်နဲ့ဒေါ်လာ400စီပေးနေပါတယ်။ငလျင်တန်းကလူပေါင်း၈တန်းကျော်ထိခိုက်ရှိသလိုအုံးမဲ့အိမ်မဲ့ဖြစ်ရသူက၂တန်းထက်မနည်းရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ
်။မေလ၁ရက်ဒီကနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလို့သမားနေမေဒီနေ့မှာကမ္ဘာတစ်လွှားကအလို့သမားတွေဟာလမ်းပေါ်ချီတက်ဆန္ဒပြခဲ့ကြပြီးလောကလစာတိုးမြှင့်ပေးရင်းနဲ့အလို့ခွင့်အခြေအနေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းမြန်မာဆက်ရုံအလို့သမားတွေယာနဲ့ချီစုဝေးပြီးအခြေခံလိုအားကတနေ့ကိုကြက် 9600 အထိတိုးမြှင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အလားတူကမ္ဘောဒီးယားနိုင်ငံမျိုးတော်ဖနွန်ပင်မှာလည်းအလို့သမားတွေအတွက်လောက်ခလစာတိုးပေးဖို့နဲ့အလို့ခွင့်အခြေအနေတိုးတက်အောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။အင်ဒိုနီးရှားဖိလစ်ပိုင်နိုင်ငံတွေမှာတော့တနေ့လိုအား2ဒေါ်လာတောင်မရတာကြောင့်လောက်ခတိုးပေးဖို့တောင်းဆိုခဲ့ကြပါတယ်။
မေလ၁ရက်တာကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်တဲ့အရင်ဆုံးတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့အစည်းအဝေးဘက်ကိုကြည့်ကြရအောင်ပါရှင်။တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးညီလာခံကိုဒီကနေ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ရှိရာပန်ဆန်းမှာစတင်ခဲ့ပါတယ်။ UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန့်ခွန်ပြောကြားခဲ့ရမှာညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားပြောဆိုခဲ့ပြီးစစ်ပွဲတွေမရက်စဲနိုင်ခဲ့ရင်ပြီးခဲ့တဲ့မတ်လကုန်တုန်းကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကလည်းစက္ကူဘော့ကစာသားသာဖြစ်နေမယ်လို့ပြောခဲ့ပါတယ်။ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာဒီကနေ့စတင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုအဖွဲ့ဆက်နှစ်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်အနည်းဆုံး60လောက်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒီညီလာခံမှာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့ NCCT ခေါ်အပြည့်အခက်ရက်စဲရေးညှိနှိုင်းအဖွဲ့တို့မတ်လ31ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့တနင်္ဂနွေလုံးဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိနေတာလည်းဖြစ်ပါတယ်။ညီလာခံစတင်ပြီး UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန်ခွန်ပြောကြားရာမှာတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်။ဖွင့်မိန်ခွန်ရဲ့ဘဝတော့ညီညွတ်ရေးအတွက်ပါပဲ။နောက်ဆုံးနိုင်ငံရေးစာချုပ်ချုပ်နိုင်ဖို့အထိပူးပေါင်းဆောင်ရွက်ဖို့ပါဗျာ။ဒါတွေပါပါတယ်။ဘုန်းကတိကလေးရရတဲ့မူကြမ်းနဲ့ခက်ခဲစားတော့သူကမြေပြင်တိုက်ပွဲတွေမရဘူးဆိုရင်ပေါ့ဗျာဒီမူကြမ်းကအတိတ်ပဲမရှိဘူးပေါ့ဆာရွက်ပေါ်ကစာသားတွေပဲဖြစ်မှာပေါ့အကောင့်ထဲပုံနိုင်တာမဟုတ်ဘူးပေါ့ဒါကြောင့်အကောင့်ထဲပုံနိုင်တဲ့မူကြမ်းမျိုးဖြစ်အောင်ကြိုးစားမှာပေါ့ဗျာအဲ့ဒါလို့တော့သူထောက်ပြလာရှိပါတယ
်ဒီမိန်ကုန်းမှာ UWSP ကပြည်တော်စုအစိုးရရှိကိုတင်ပြထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတိုင်းဒေသခေါင်းဆောင်တွေစီကစာနာမှုနားလည်မှုနဲ့ထောက်ခံမှုတွေရမယ်လို့မျှော်လင့်ကြောင်းလည်းထည့်သွင်းပြောကြားထားပါတယ်ညီလာခံစတင်တဲ့နေ့မှာတော့မွန်ပြည်သက်ပါတီကိုကန်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ရခိုင်တပ်မတော်ပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အဓိကတင်ပြဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတဲ့အပေါ်မှာဗိုလ်မှူးကြီးခွန်ဥက္ကာက
ဒီနေ့ဆွေးနွေးပွဲကဒီအာဂျန်ဒါတွေ issue တွေဆွေးနွေးတာအဆင်မရောက်ဘူးဒီနေ့ဆွေးနွေးပွဲကတက်ရောက်လာတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တွေကကိုယ့်အမြင်သဘောထားကိုတင်ပြလာဖြစ်တယ်အပြန်လာမေးတာတော့ဘာလို့မရှိသေးဘ
ူး UWSP အဖွဲ့ဟာပန်ဆန်းညီလာခံကို NCCT အဖွဲ့ဝင်16ဖွဲ့အနေနဲ့ကကိုယ်ပွဲကိုသာရွေးချယ်ဖိတ်ကြားတာနဲ့ပတ်သက်ပြီးညီလာခံမစတင်ခင်ကဝေဘာနာတွေလည်းရှိခဲ့ပါတယ်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ဒီညီလာခံနဲ့ပတ်သက်ပြီးသူ့အမြင်သဘောထားကိုအခုလိုပြောပါတယ်
။အားအားရညံ့မှုရှိတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီလိုက်စားမှ2ကြိမ်လောက်ခိလာမှ2ကြိမ်တိုင်းမားတွေတော်လိုင်းဖွဲ့စည်းတွေရဲ့ညီလာခံလောက်ခဲ့ပြီးပြီ။အဲ့ဒီမှာဝါပြည်သူ့ပြည်ညီပါတီနဲ့ဒီမုံလာဖွဲ့ကတခါမှလာမတက်ဘူးခင်ဗျ။ဒါကြောင့်ကျွန်တော်တို့ကဒီခေါ်သူတို့ကိုယ်တိုင်ဦးစီးပြီးတော့သူတို့နဲ့ညီမှာစိတ်ခေါ်ပြီးတော့ကျင်းပတဲ့အတွက်သူ့အောင်ဆောင်ရမှုကိုကျွန်တော်လက်ကမ်းကြိုးသွားမှာဖြစ်တယ်။တိုင်းလာညီညွတ်ရေးအတွက်တော့လကောင်းပေါ့။ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းတွေပေါ်မှာတော့လကောင်းအင်အားတွေပို့ပြီးတော့ရရှိတယ်ဆိုတဲ့အမြင်မျိုးပေါ့။ဒီနေ့ဖွင့်တဲ့ရက်မှာကျွန်တော်တို့အဲ့ဒီလိုတော့ခံစားမိတယ်ဗျ။
မြန်မာနိုင်ငံငင်းချေးရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနည်းပညာရပ်ပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva Chi Site Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးစားကျဲလျန်ကတော့ပန်ဆန်းမှာကျင်းပတဲ့ညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တာကြောင့်ထိပ်သီးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့လိုအပ်နေကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့ငင်းချေးရေးဖြစ်စဉ်ကိုတော့ထိခိုက်မှာမစိုးရိမ်ကြောင်းပြောဆိုပါတယ
်အခုဘဝကကြီးမှုကျင်းပနေတဲ့ညီလာခံက NCCT ကမျှော်မှန်းထားတဲ့တိုင်းရင်းသားလက်နက်ကန်တွေအားလုံးပါဝင်ပြီးတော့အစိုးရစီကနေရထားတဲ့နောက်ဆုံးမူကျန်းဆွေးနွေးဖို့အတွက်ရည်ရွယ်ထားတဲ့ထိပ်သီးညီလာခံကြီးကိုသူတို့ကလောက်တာမဟုတ်ဘူးအဲဒါကြောင့်ဒီဖြစ်စဉ်မှာမပါတဲ့အဖွဲ့တွေအတွက်ကတော်တော်လေး misunderstanding နဲ့ရှိနေတဲ့ခါကြတော့အခု NCT ကနေ NCCT အဖွဲ့ဝင်မှာပါတဲ့အဖွဲ့ရောမပါတဲ့အဖွဲ့ဝင်ပါအားလုံးခေါ်ထားပြီးမှအခုတီးတန့်ထိပ်သီးညီလာခံကိုထပ်ခေါ်ပြီးမှကြေရင်ဆွေးနွေးကြမှာဖြစ်ပါတယ်အခုဒီမှာဆွေးနွေးတဲ့အပိုင်းကလေ NCCT ကနေဥဆောင်နေတဲ့အခုအစိုးရနဲ့ငင်းချင်ဖြစ်စဉ်တွန်းနေတဲ့ဟာကိုလေထိခိုက်မယ်လို့လေကျွန်တော်မစိုးရင်ဘူးအကြောင်းရင်းက NCCT ကနေကြီးမှုအကျင်းပါတာမဟုတ်ဘူး NCCAT agenda အတိုင်းတွားတာမဟုတ်တဲ့ခါကျတော့ကျွန်တော်မစိုးရင်ဘူး
ပန်ဆန်းညီလာခံကိုဒီလ6ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဒီညီလာခံပြီးဆုံးတဲ့နောက်မှာ NCCT ကဥဆောင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ထိပ်သီးညီလာခံကျင်းပမယ့်ရက်ကိုဆုံးဖြတ်ဖို့ရှိနေပါတယ်။တနင်္ဂနွေလုံးအပြစ်ခက်ရက်စဲရေးအတွက်ပြင်ဆင်နေတဲ့တစ်ချိန်တည်းမှာတော့ရှမ်းပြည်နယ်အတွင်းကကိုကန့်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်အကြားမှတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
ကမိုးစော်ပြောပြသွားတာပါရှင်။တိုင်းဒေသလက်နက်ကိုင်တွေရဲ့အပြစ်ရက်တွေ့ဆုံဆူနိမှုကနေကချင်ပြည်နယ်အတွင်းတိုက်ပွဲတွေကအဲ့ဒီဒေသတွင်တွားရောက်လှုပ်လှုပ်နေကြသူတွေအပေါ်မှာဘလို့ရိုက်ခတ်မှုတွေရှိသလဲဆိုတာပြောပြပေးပါဦးမယ်။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒီကြောက်စိမ်းရွှေစတဲ့တပ်ထုတွင်သူအလုသမားတွေငပြောချံအလုသမားတွေအဖြစ်လာရောက်လှုပ်လှုပ်နေကြတဲ့ပြည်တွင်းရွှေပြောင်းအလုသမားတွေကိုနေရရင်ပြန်ပို့ပေးဖို့ကချင်နဲ့ရခိုင်ပြည်နယ်အစိုးရတို့ကနေဆောင်ရွက်သွားမှာဖြစ်ပါတယ်။အခုလိုနေရပြန်ကြမဲ့အလုသမားတွေထဲမှာရခိုင်ရွှေပြောင်းအလုသမားကတထောင်နီးပါးရှိနေပြီးအင်ဂျီယာဂျီမရှိတဲ့သူတွေကိုရခိုင်ပြည်နယ်အစိုးရကနေစီစစ်ပြီးနေရာချထားပေးမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တွင်လာရောက်လှုပ်ကိုင်နေတဲ့ရခိုင်ရွှေပြောင်းလူသမားတွေဟာအလုတ်ကန်ရှားပါမှုနဲ့မိသားစုအခက်အခဲတွေကြောင့်အလုတ်သမားတထောင်နီးပါးဟာနေရပြန်ဖို့ကချင်ပြည်နယ်စိုးရထံစည်ရင်တင်ထားတယ်လို့မြစ်ကြီးနားမြို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဥဖြူသားချေက VOA ကိုခုလိုပြောပါဗျာ
။ကျွန်တော်တို့ဒီကချင်ပြည်နယ်ရောက်ရခိုင်လုံးလုံးစုတွေကရခိုင်ပြည်ပြန်နိုင်ရေးအတွက်မိမိသဘောလျောက်ပြန်ကျင်တဲ့လူ940ခန့်ကိုကျွန်တော်တို့တင်ထားတာပေါ့ခင်ဗျာ။ကချင်ပြည်နယ်စိုးရအဖွဲ့ဝန်ဆောင်ရေးအလုံးစုံရင်းဝန်ဆောင်ကချင်ပြည်နယ်မှာလာလောက်ကန်ရတဲ့ရခိုင်လုံးလုံးစုတွေကဥပမာတော့ဒီကချင်ပြည်နယ်မှာလည်းပြောကြလောက်ဝဲလောက်ဒီစီးပွားရေးအရှင်တွေကမကောင်းတဲ့အချိန်ကြတော့ဒီသူတို့မှာအထက်ကြီးတာကဒီရှေးပြောင်းသွားလာလောက်ကန်နေကြတဲ့လူတွေဆိုတော့လေစားငယ်သမီးတွေလည်းညီညာရေးကဆက်ဆဲတာပေါ့ခင်ဗျာအချင်းကျဲတဲ့လူကအနည်းစုပေါ့ခင်ဗျာအချင်းမကျဲတဲ့လူကအများစုဖြစ်တဲ့အတွက်သူတို့ပို့တဲ့တာကိုပြန်ပြင်ကြတာပေါ့ခင်ဗျာ
နေရပြန်ချင်တဲ့လူ့သမားတွေကိုတက်ဆိုင်ရာကချင်ပြည်နယ်စိုးရအဖွဲ့ကိုတင်ပြထားရတယ်လို့ကချင်ပြည်နယ်စိုးရကနေတဆင့်ရခိုင်ပြည်နယ်စိုးရထံလူစည်းရင်းကိုပေးပို့ပြီးရခိုင်ပြည်နယ်စိုးရကအကြောင်းပြန်မှတာပြန်ခွင့်ရမယ်လို့ရခိုင်စာပေနဲ့ညီချင်းမှုအဖွဲ့ဒုဥက္ကဋ္ဌဥဖြူသားချေကဆက်ပြောပါတယ်
ကျွန်တော်တို့ကဒီကကချင်ပြည်နယ်စိုးရအဖွဲ့နေဆိုင်ရေးရာလုံခြုံရေးဝန်ကြီးဗိုလ်မုံကြီးသားအောင်ဆံကိုအိမ်တော်သူ့မိုက်ကြီးနဲ့တင်တယ်ခင်ဗျအဲဒီတော့ဗိုလ်မုံကြီးသားအောင်ကနေပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်နေဆိုင်ရေးရာလုံခြုံရေးဝန်ကြီးဗိုလ်မုံကြီးစိန်လန်းစီကိုပို့မယ်လို့ကြားပြရပါတယ်ခင်ဗျဗိုလ်မုံကြီးစိန်လန်းဆံမှနေပြီးတော့ဒေသစီစစ်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဝန်ကြီးချုပ်ကဒေသစီစစ်ပြီးတော့မှကျွန်တော်တို့ပြန်လည်ပြီးတော့ပို့ပေးပါဆိုတဲ့အချိန်ကျမှကျွန်တော်တို့ကနေပြီးတော့ဒီကလူရေးစည်ရင်နဲ့ရခိုင်မိသားစုဝင်တွေကိုပို့ပေးမှခင်ဗျအစိုးရကပို့ပါလို့ပြောမှသာလျင်သူတို့ကလည်းပြန်ပြန်လေးလူမှပြင်းပြင်းပါလို့ပြောထားပါတယ်ခင်ဗျ
နေရပြန်သူတွေအတွက်အင်အားချေမရှိတဲ့သူတွေကိုတော့ပြည်နယ်စိုးရကနေစီစစ်ပြီးနေရာချထားပေးမယ်လို့လည်းဥဖြူသားချေကပြောပါတယ
်။လုံးဝအင်ရှင်ယာချေဟိုမှာတစ်ခေနေရာဆိုင်ရာမရှိဆက်ခဲ့တဲ့တကယ်မရှိဘူးဆိုရင်တော့ဒီစစ်ပြီးမှရခိုင်ပြည်နယ်အစိုးရအနေနဲ့လောက်ဆောင်ပေးမယ်လို့ပြောထားတယ်ခင်ဗျာ
။နေပြည်နယ်စိုးရတို့ကနေစီစဉ်လှုပ်ဆောင်နေတဲ့နေရပြန်ရခိုင်လူသမားတွေအတွက်အင်နေရာချထားပေးမယ်လို့ပြောဆိုပေမဲ့လည်းဒီစီစဉ်ကိုအတိအကျမသိရှိသေးဘူးလို့လည်းရခိုင်ပြည်နယ်မြေပုံမြို့နယ်ဒုလွှတ်တော်ကုစလေဥဖေတန်းကပြောပါတယ်။ဒါအပြင်ရခိုင်အလုသမားတွေအနေနဲ့အလုတ်ကိုင်အစီမပြေရာကနေကချင်ပြည်နယ်အတွင်းလှုပ်ရှားနေတဲ့လက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းသွားမှဆိုလို့နေပြည်နယ်အစိုးရတို့ကနေအခုလိုနေရပြန်ဖို့စီစဉ်နေတယ်လို့ယူဆရအောင်ဒီသူလွှတ်တော်ကုစလေဥဖေတန်းကသူ့အမြင်ကိုခုလိုပြောပါတယ်
။သူတို့ဒီတော့မှာတော့ရခိုင်ပြည်နယ်ကအထောက်အကူနေတာပေါ့နော်။အဲ့မှာအလုလုံးနေတာတော်တော်ကိုညားပါတယ်။ညားရတယ်ဆိုတော့အဲ့ဒါသူတို့အနေနဲ့စောင်းနေနေနေတာဟိုခုဒီလိုရှိနေတယ်သူအရှင်မပြေဘူးဟောညာဒါဒီမဲ့ဒါလောင်းနေတော့ဒီနေအစိုးရနဲ့တခုပုံပေါင်းပြီးတော့ဆက်ဆိုရတယ်လေအဲဒီလူတွေကအလုပ်ကမရှိပါမရှိနဲ့ဟိုအဖက်ကလက်နက်ကိုင်ဆွဲကြည့်တယ်ကိုရောက်မှာဟိုလေသူတို့စိုးမှာဖြစ်ပါတယ်အဲ့ဒါကြောင့်လည်းသူတို့အဲ့ဒီပုံမှာပူရောစိုးရင်ကြောင်းကြောင်းမှုကြီးများတယ်အဲ့ဒီကမှအဲ့ဒီအလုပ်လည်းမရှိရင်အမတ်ရဲ့အေအေတို့ KIA တို့ရှိဘူးအဲ့ဒီလူငယ်လူသက်ပိုင်းတွေရောက်သွားနိုင်ပါတယ်အဲ့အဲ့ဒါကြောင့်သူတို့တူတူကြီးမသားရှင်နဲ့ဒီအချက်တခုလည်းပါတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာနော်
ဒါအပြင်ကချင်ပြည်နယ်ဖားကဒေတာတွင်ရေမစေးကြောက်လုပ်ငန်းမှာပြီးခဲ့တဲ့လကနှစ်ကြိမ်ပေါ့ဝင်ဒီနှစ်အတွင်းလေးကြိမ်ခန့်မြေစာပုံပြူကြလို့တည်ဆုံတော့တဲ့သူတွေထဲမှာရခိုင်လူမျိုးတွေအများပြားပါဝင်နေပေမဲ့လည်းတည်ဆုံမှုအရေးအတွက်ကတော့တိတိကျကျမပြောနိုင်သေးဘူးလို့လည်းဥဖြူသားချေကဆိုပါတယ်ကချင်ပြည်နယ်တွင်ရခိုင်ရွှေပြောင်းလူသမားပေါင်းတသိန်းကျော်ခန့်ရှိပြီးအများစုဟာမိသားစုအလိုက်ပြောင်းရွှေ့လာတာဖြစ်တယ်လို့ဥဖြူသားချေကဆိုပါတယ် Bigger and Natasolikuni Dongale, Nia Jingo Bianchine, Yakai Mune Suwin, Shibian Lodoma, Lea Sachayago, Najin Quebido, Kachimjine Mashide, Yakai Sapi, Yinji Mupone, Yakai Bine Suya Poyogani, Niago, Pianle Posan, Big Head, Lule, Yakai Sapi, Yinji Mupuega, Duta, Upu Tachiga, Pioba, Kamia.
နိုင်ငံအိမ်ပြပြခဲ့တာပါရှင်တစ်ဆက်သေးပါပဲဒီရခိုင်ပြည်နယ်ကြောက်ထွက်တဲ့တိုက်ပွဲတွေကြောင့်လဲရခိုင်ပြည်သူတွေနိုင်ငံသားအခွင့်အရေးဆုံးရှုံးနေရမှုအပေါ်မှာရခိုင်ပြည်နယ်အစိုးရနဲ့တမတော်တို့အနေနဲ့ဖြစ်ရှင်းဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်တာဝန်ရှိသူတွေကဖိအားပေးပြောဆိုနေကြပါတယ်ကြောက်တော်ဒေသကကြေးရွာတွေဟာရာနဲ့ချီတဲ့ဒေသခံတွေဟာဒီနိစ္စရာကြေးရွာတ
ပြည်နယ်ကြောက်တော်ဒေသဖက်မှာရခိုင်တမရော EE နဲ့မြန်မာတမရောချာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ရန်နယ်ခြေတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်ရခိုင်ဒေသခံအဖွဲ့အစည်းတွေနဲ့ဒေသခံတို့ကထောက်ပံ့ပေးနေကြပါတယ်စစ်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးကြသလိုပြည်နယ်အစိုးရရဲဌာနနဲ့စစ်တပ်ရဲ့ဖမ်းဆီးစစ်ဆေးမှုတွေကိုလည်းခံရရကြောင်းဒါဟာဆိုရင်နိုင်ငံသားတွ
ဟိုတိပေတိပေအဲတိုက်ခိုင်းမှုပိုင်းတွေအတွက်ကတော့ကျွန်တော်တို့စက်တော့ကိုယ်စီလေးတွေနဲ့ပြောပိုင်ခွင့်တော့မရှိဘူးဒါပေမဲ့အဲ့ဒီကျွန်တော်တို့အဲ့ဒီကစိမ့်ချောင်ပြီးပြေးလာတဲ့ကျွန်တော်တို့တိုင်းရင်းသားတွေရေအခွင့်အရေးပြောမယ်ဆိုရင်ကျွန်တော်တို့အဲ့ဒီနိုင်ငံသားအခွင့်အရေးကိုပြေးပြေးဝဝရနိုင်တဲ့အတွက်အဲ့လိုမျိုးဟိုမတရားဖန်ဆီးရှုံ့နှောင်တာတို့မတရားနှိပ်စက်တာတို့အဲ့ဒါတွေမဖြစ်အောင်တော့ကျွန်တော်တို့ဆက်တော့ကိုယ်စီလေးတွေကအစိုးရအဖွဲ့ကိုရောဒီဘက်မှာရှိသေးတမ်တော်ဖက်ကအရာရှိတွေရောအဲ့လိုမျိုးတိုက်တွန်းတဲ့ support မျိုးတွေတော့ကျွန်တော်တို့အဲ့လိုမျိုးလှုပ်ဆောင်
ရခိုင်တပ်မတော်အေအေနဲ့ဆက်ဆက်တဲ့လူအာဏာပိုင်တို့ယူဆခံရတဲ့အရသားတွေဟာလည်းရဲဘက်ကရောစစ်တပ်ဘက်ကပါဖမ်းဆီးမှုတွေရှိတယ်လို့ပြည်နယ်လွှတ်တော်မှဦးအောင်မရကျော်ကပြောပါတယ
်။အခုကျွန်တော်တို့တွေ့ရတဲ့ဘိုင်းမှာအစိုးရအဖွဲ့ရဲ့အဓိကအဲ့ဒီဟိုဖမ်းဆီးတဲ့ဘိုင်းကိုကင်တွေ့တာကအစိုးရအဖွဲ့မှာရေးဌာနပေါ့။ရေးဌာနကတော့သူတို့ဖမ်းဆီးစစ်ဆေးပြီးရင်အကုန်လုံးလွှတ်ပေးလိုက်ပြီလို့ပြောတယ်။ဒါပေမဲ့တပ်မတော်ကဖမ်းတော်တဲ့တယ်မတော်ကဟိုဖန်တော်တဲ့လူတွေအတွက်ကတော့သူတို့အနေနဲ့အာမခံရှင်မပေးနိုင်ဘူးဆိုပြီးတော့ဆိုရဖွေကပြန်ပြီးပြန်ကြတဲ့ဘိုင်းတွေတော့ရှိတာပေါ့
ကျောက်တော်မျိုးနယ်တွင်ကနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ကလကြောင်းပိငယ်ကြောင်းအောင်လန်ကြောင်းပင်လုံနဲ့ညောင်ပင်လချေးရွာ၅ရွာကိုမြမတမတော်ကဝင်ရောက်နေတာကြောင့်ဒေသခံ900လောက်ဟာအနီးအနားကစပစိတ်ချေးရွာစီကိုထွက်ပြေးခိုလုံနေကြရတာဖြစ်ပါတယ်စစ်ဆောင်နေကြသူတွေအတွက်လည်းရခိုင်ပြည်နယ်တွင်ကအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတို့ကစုပေါင်းလှူဒန်းနေကြရတယ်လို့လွတ်တော်ကိုယ်စားလှယ်ဦးအောင်မရကျော်ကပြောပါတယ
်။အဲ့ဒါအကူအညီပေးနေတာတော့အဲ့ဒီကျွန်တော်တို့ကြောက်တော်အဲ့ဒီဆက်မှရှိစပစိတ်ကြီးရောမှာအဲ့ဒီကျွန်တော်တို့ဒုက္ခတွေ400ကျော်500လောက်ရှိတာပေါ့။အဲ့ဒါတွေကိုကျွန်တော်တို့ဒီမှာရှိတဲ့လူမုန်းရေးအသင်းအဖွဲ့တွေပေါ့လူမုန်းရေးအသင်းအဖွဲ့တွေစုပေါင်းပြီးအဲ့လိုမျိုးဟိုဒီမျိုးပေါ်မှာရှိတဲ့ကျွန်တော်တို့သူတို့ကနေပြီးလိုက်ပြင်းရလူခံပြီးရင်အဲ့လိုမျိုးစူပေါင်းပြီးရင်တော့ကျွန်တော်လူမျိုးရဲ့အသင်းအဖွဲ့တွေအကုန်လုံးလိုက်ပြင်းအကူအညီပေးနေတာတွေတော့ရှိပါနေအရာ
လက်ရှိမှာတော့ဆစ်ဆောင်နေရသူတွေအတွက်စားနပ်ရိက္ခာအတော်လေးလိုအပ်နေပါတယ်ရခိုင်ဆိုရနဲ့မြမဓမ္မရဘက်ကဆစ်ဆောင်သူတွေခိုးလုံနေတဲ့စပစိတ်ကျွာကိုအရင်ကဝင်ထွက်ခွင့်ပိတ်ထားတာကြောင့်ရိတ်ခါထောက်ပံ့ရေးအခက်တွေ့ခဲ့ပါတယ်အခုတော့ရခိုင်ပြည်နယ်ဆိုရကဆစ်ဆောင်ဒုက္ခသည်တွေကိုလှူဒန်းခွင့်ပေးထားတယ်လို့လည်းဦးအောင်မရကျော်ကပြောပါတယ်ရခိုင်ပြည်နယ်တွင်ဆစ်ဆောင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရကိုဆက်သွယ်ခဲ့ပြီးမြတ်ဆက်သွယ်လို့မရခဲ့ပါဘူးရှင
ကြတာဆိုလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထွေထွေရွေးကောက်ပွဲတွေကိုအခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်မလဲ။အခုလာမဲ့စနေညပိုင်းတဲ့လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချူတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွနေလူရာမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VV မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဖူအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလှည့်ပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုထိုင်းမြန်မာနှစ်နိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးဆွေးနွေးပတ်ကိုအလှည့်ပေးပါမယ်။ထိုင်းနဲ့မြန်မာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းစဉ်ချမှတ်ဖို့ရည်ရွယ်တဲ့အလို့ရုံဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကို Australia Asia Program to Combat Trafficking in Person AAPTIP ရဲ့အစီအစဉ်နဲ့ဆောင်ရွက်ခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဘူရိုရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားနယ်စပ်ဖြတ်ကျော်တဲ့လူကုန်ကူးမှုတွေအပါအဝင်တခြားမှုကင်းဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လုပ်ငန်းစဉ်ချမှတ်နိုင်ဖို့အတွက်အလို့ရုံဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်လုပ်ခဲ့ကြတာပါဆွေးနွေးပွဲမှာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ကြမယ့်အခြေအနေတွေကိုဆွေးနွေးခဲ့ကြကြောင်းကော့တောင်မျိုးကလူကုန်ကူးမှုတိုက်ဖျက်ရေးတာဝန်ခံဒုရဲမှူးကြီးမင်းခိုင်ကအခုလိုပြောပါတယ
်ဟောဝါဆိုကတော့ဟိုပါဗျာကျွန်တော်ဒီနှစ်နိုင်ငံဟိုဒီတော့ဘူးအဖြစ်ရတာမှာဘယ်လိုမျိုးနော်ဟိုပုံစံကြီးတော့တန်ဆန်ပုံစံကြီးချမှတ်မယ်ဘယ်လိုလုပ်ရမလဲဆိုတော့ဒါကနေဦးပထမဆုံးဟိုလုပ်တဲ့ workshop နောက်ပိုင်း workshop ရှိအောင်မယ်ဒီနေ့ဒီ workshop တော့ကျွန်တော်တို့ plan format ပဲချရတဲ့အသင်းကြီးရှိပါသေးတယ်ဟာ
ဟ
ောညီတော်များဘူးဒီကျွန်တော်တို့ကော့ပေါ်များဘူးဒါကြီးလေးကပို့ပြီးပါအောင်ရအောင်ဟောနိုင်ငံချုပ်ကျော်မှုကြီးများဟောကျွန်တော်တို့ပူပေါင်းဆောင်ရွက်မှုကျော်ပေါ်နော်ဒီလိုမျိုးဒီလိုလည်းတော်တော်လို့နိုင်ငံတကျမှုကြီးနေဒီလိုမျိုးပါဝင်တဲ့နိုင်ငံတကျမှုကြီးနေကိုနိုင်ငံပူးပေါင်းပုံစံစုစည်းဆောင်ရွက်ဖို့အဲ့ဒါလေးနည်းနည်းရပါလိမ့်မယ်အားဒီကတော့ဒီလိုမျိုးပါခင်ဗျာနိုင်ငံတကျဟာနိုင်ငံတကျတဲ့ဒီလိုမျိုးဆိုရပါလိမ့်မယ
်ဒီဆွေးနွေးပွဲဟာအရှိတောင်အာရှအတွင်းမှာလူကုန်ကူးမှုတွေရော့ချနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကတစ်ခုဖြစ်ပါတယ်လူကုန်ကူးခံရသူတွေအတွက်ထိုင်းနယ်ဇက်ကော့တောင်းနဲ့မြောက်ရီမြို့တို့မှာတော့လူကုန်ကူးခံရသူတွေကိုစောက်ရှောက်ဖို့အတွက်ဂရာတွေကိုပြီးခဲ့တဲ့နှစ်ကစပြီးမြန်မာအစိုးရဘက်ကဖွင့်လှစ်ခဲ့ပါတယ်။ပထမဆုံးဂရာကိုတော့တရုတ်နယ်ဇက်ဘက်မှာဖွင့်လှစ်ခဲ့တာပါ။လက်ရှိမှာတော့ထိုင်းနဲ့မြန်မာပူးပေါင်းပြီးလူကုန်ကူးမှုလုပ်ငန်းတွေကိုလှုပ်ဆောင်နေတာလည်းရှိနေကြောင်းကော့တောင်းမြို့ကဒုတိယရဲမှူးကြီးမင်းခိုင်ကဆက်ပြောပြပါတယ်။မြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဟာထိုင်းနိုင်ငံတွင်အလောက်ကန်ရှာဖွေကြရင်းနဲ့သူတို့ဆန္ဒမပါဘဲထိုင်းနိုင်ငံရဲ့ငါးဖမ်းလေတွေပေါ်မှာရောင်းစားခံနေရတဲ့ဖြစ်ရပ်တွေကလည်းမကြာခဏရှိနေတာပါဒီအပိုင်းအတွင်းမှာပဲကော့တောင်မြို့အေးချမ်းသာရက်ကွက်ဖက်မှာလူစုဆောင်ပြီးငါးဖမ်းလေတွေပေါ်မှာပို့ဆောင်ဖို့လှုပ်ဆောင်နေတာတွေရှိနေတယ်ဆိုပြီးဒေသခံတွေကလည်းပြောလာပါတယ်ထိုင်းနဲ့မြန်မာတို့ဟာလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေရတဲ့ပတ်သက်လို့အားနည်းချက်တွေရှိတဲ့အတွက်ဝေဖန်ခံနေရတဲ့နိုင်ငံတွေဖြစ်ပါတယ်။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတတိယအများဆုံးပင်လယ်စာတင်ပို့တဲ့နိုင်ငံဖြစ်ပြီးနှစ်စဉ်အမေရိကန်ဒေါ်လာတန်ပေါင်း 8,000 ကျော်ဖို့တင်ပို့ရောင်းချနေတာပါ။ဒါပေမဲ့လည်းငားနဲ့ပင်လယ်စာလုပ်ငန်းတွေမှာလူကုန်ကူးမှုတွေနဲ့အလုပ်သမားတွေကိုကျေကျွန်သဖွယ်ခိုင်းစေမှုတွေရှိနေတယ်ဆိုပြီး2014ခုနှစ်တုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒီနောက်မှာတော့ထိုင်းရနာပိုင်းတွေဟာငားဖမ်းလေတွေပေါ်မှာတရားမဝင်လူကုန်ကူးခံရတဲ့အလုပ်သမားတွေရှိမရှိစစ်ဆေးတာတွေကို2015ခုနှစ်အစပိုင်းကစပြီးလုပ်ခဲ့ကြပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ပြပပိုင်းစီစဉ်ရ2015ခုနှစ်မေလ1ရက်တောက်ကြနေ့ညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ဒီအချိန်တွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနာဂစ်မုန်တိုင်းတင်ဒေတာတွေမှာစိုက်ပျိုးရေးထွန်းကားလာရေးနဲ့ပတ်သက်လို့
ဒီမြေချောင်းတွေမှာကပ်ပြီးတော့ကျွန်တော်တို့ကဖောင်လေးနဲ့ကျွန်တော်ရေးပြင်ဆက်ကလေးတွေနဲ့ရေးသားတင်ပေးလိုက်မယ်ဆိုလို့ရှိရင်စပားနာမကဘာမသိနိုင်မဆို
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောပြဆွေးနွေးချက်တွေကိုနားဆင်ကြရမှာပါရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့အခြေအနေတွေကိုအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးဆိုင်ရာဥပဒေကြမ်းရေးဆွဲရေးအဖွဲ့ဝင်တဦးဖြစ်တဲ့ Gender Equality Network တွဲပဲ့ဥက္ကဋ္ဌဒေါက်ပန်စီတိန်ထွန်းခေါ်ဒေါက်တာတွေ့ရီကိုရန်ကုန် VOA ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ်။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာနားဆင်ကြည့်ကြရအောင်ပါရှင်။Cause it only serves to make me more determined to achieve my final goal.
ဒီမှာနေနေပေါ့နော်ဒီအမျိုးသမီးများနေပတ်သက်တဲ့အမျိုးသမီးခွင့်ရေးနေပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်နေရဆိုတာလည်းသိရပါတယ်မမ
ဟုတ်ကဲ့ပါ
အဲ့တော့ဒီနောက်ဆုံးအခုမမပြုစုနေတဲ့အမျိုးသမီးများပေါ့အကြမ်းဖက်မှုပွားပြောက်ရေးနေပတ်သက်တဲ့ဥပဒေကြမ်းရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဥပဒေကြမ်းကတော့ကျမတို့ရဲ့ drafting committee လို့ခေါ်တဲ့ဖွဲ့လေးတစ်ခုဖွဲ့ထားတာပေါ့နော်အဲ့ဒီမှာအကုန်လုံးဝိုင်းပြီးတော့ပညာရှင်တွေအကုန်လုံးရေးကြတာပေါ့နော်အကြမ်းဖက်တော့ကျမတို့တော်တော်လေးပြီးသွားပါပြီလောလောဆယ်ကတော့ lawyer တယောက်နဲ့ကျမတို့အထားပါတယ် Department of Social Welfare ကနေတစ်ဆင့်စီစဉ်ပေးတယ်เนาะဥပဒေပညာရှင်တူဦးကနေပို့အသုံးအနှုန်းတွေကိုဥပဒေစကားတွေနဲ့ပြန်ပြီးတော့ရေးသားပေးနေတာပေါ့เนาะအဲ့ဒါရေးသားပြီးကျမတို့နောက်တစ်ခေါက်ပြန်ပြီးတော့သုံးသပ်ပြီးတော့ပြန် review လုပ်မယ်ပြီးတဲ့အခါဆက်ပြီးတော့တင်ဖို့လို့လည်းစီစဉ်ရှိပါတယ်မကြာခင်တော့ကျမတို့တင်ပြမယ်လို့ထင်ပါတယ
်ဥပဒေကြမ်းရေးဆွဲတဲ့နေရာမှာဒီအမျိုးသမီးရေးရအဖွဲ့တို့အမျိုးသမီးစားဆောင်ရှင်များအဖွဲ့တို့မိခင်နဲ့ကလေးစောင့်ရှောက်ရေးအဖွဲ့တို့ပေါ့เนาะသူတို့အဲ့ဒီအသင်းအဖွဲ့တွေရဲ့အခန်းကဏ္ဍအောက်ဘယ်လိုရှိပါလဲရှင်
အကုန်လုံးကကျမတို့ committee ထဲမှာပါပါတယ်ကျမတို့ရေးဆွဲတဲ့ committee ပေါ့နော်အဲ့ထဲမှာသူတို့အဲ့ဒီအဖွဲ့အစည်းတွေပါတယ်နောက်အစိုးရဌာနတွေအကုန်လုံးပါတယ်ဥပဒေပညာရှင်တွေလည်းပါပါတယ်နောက် bill committee ကလည်းပါပါတယ်အကုန်လုံးက44ယောက်ရှိပါတယ်ကျမတို့ရေးဆွဲနေတဲ့အုပ်စုပါလေအဲ့တော့အဲ့ဒါရေးနေတာကြာလဲကြာပါပြီဘာကြောင့်ကြာလဲဆိုတော့ကျမတို့ကအရင်ဆုံးကသုတေသနတွေလုပ်ပါတယ်မြန်မာနိုင်ငံမှာဥပဒေအခုလို့အစ်စွဲမယ်ဆိုရင်ဘာတွေလိုအပ်လဲတခြားနိုင်ငံမှာဘယ်လိုဥပဒေတွေစွဲထားလဲသူတို့စွဲထားတဲ့ဥပဒေတွေဒီဘယ်လိုကျမတို့အသုံးချလို့ရလဲစသဖြင့်ကျမတို့လေ့လာတယ်လေ့လာပြီးတော့ကျမတို့တကယ်ပဲသုတေသနတွေလုပ်ပြီးတော့မှရတဲ့အချက်လက်ပေါ်မှာတည်ပြီးတော့မှကျမတို့ဒီဥပဒေကိုစွဲတာဒါကြောင့်မလို့ကြာတာပေါ့နော်ကြာပေမဲ့ကောင်းလိမ့်မယ်လို့တော့မျှော်လင့်ပါတယ်ရှင်
အဲ့တော့မမဒီဥပဒေကဒီမြန်မာနိုင်ငံမျိုးသမီးများအခွင့်အရေးတွေနဲ့ဘာတွေအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အကျိုးပြုမယ်လို့ယူဆပါလားရှင်
သိကြပါတယ်ဘာလို့လဲဆိုတော့ဒါအမျိုးသမီးများရဲ့ရပိုင်ခွင့်နေ right base ပေါ့နော်ဒီအလူအခွင့်အရေးနဲ့ပတ်သက်တဲ့အချက်လက်တွေအများကြီးပဲကျမတို့ထည့်ထားတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဥပဒေကြီးကတကယ်ပဲ account တွေပေါ်လို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအားလုံးသူတို့အတွက်ကရလတ်ကောင်းနေမယ်လို့ကျွန်တော်လည်းမှာတယ
်အခုလည်းဟိုတက်တက်ဆန်ဆန်လို့ပြောရမှာမသိဘူးပေါ့နော်ဒီမျိုးဆောင်ဥပဒေဆိုတာလည်းဟိုဆွေးနွေးနေတာကြီးကြားသိနေရပါတယ်အဲ့တော့ဒီမျိုးဆောင်ဥပဒေအပေါ်မှာရောမမဒီအမျိုးသမီးဒီမြန်မာအပေါ်ကြမ်းဖက်မှုပပျောက်ရေးဥပဒေကြမ်းရေးဆွဲနေတဲ့အမျိုးသမီးကြီးတယောက်အနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဥပဒေကြီးကပေါ့နော်အခုကျမတို့ဒီအစိုးရနဲ့ပူးပေါင်းပြီးတော့ရေးနေတာအဓိကဒီဟိုပါပေါ့နော်လူမှုဝန်ထမ်းနဲ့ကျမတို့ရေးဆွဲနေတာပေါ့နော်အဲ့ဒီဥပဒေရ right base လို့ခေါ်တာပေါ့နော်ဒီလူ့အခွင့်အရေးပေါ်မှာအမျိုးသမီးအခွင့်အရေးကိုအခြေခံထားတယ်ပြီးတော့သူကကျမတို့ရဲ့ဒီ cedaw အမျိုးသမီးများရဲ့ right ခွဲခြားဆက်ဆံမှုပပျောက
်
တဲ့နော်ဟိုစာ convention ပေါ့အဲ့ဒါမှာပါတဲ့အချက်လက်တွေပေါ့ကျမတို့ဥတည်ပြီးတော့ရေးထားတာဖြစ်ပါတယ်နောက်တစ်ခုက Beijing platform for action ပေါ့ Beijing မှာလုတ်ခဲ့တဲ့ဟိုပေါ့65ခုနှစ်ကလုတ်ခဲ့တယ်လုတ်ခဲ့တယ်အဲ့ဒီအခါမှာကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်လို့ လိုခွင့်ရေးတွေပေးမလဲဘယ်လိုစောင့်ရှောက်ပေးမလဲဆိုပြီးတော့အဲ့ဒါတွေအပေါ်မှာတည်ပြီးတော့ရေးထားတဲ့အတွက်သူကပို့ပြီးတော့ကြည်ကြဲပြတ်ပြတ်ရှိတယ်လို့ကျွန်မပြောချင်ပါတယ်
စီတော်ကိုမြန်မာနိုင်ငံကဘယ်လိုအများဆိုင်ထုတ်ထားတာပါလဲရှင
်1990ခုနှစ်မှာဆိုင်ထုတ်ထားတာဖြစ်ပါတယ်အဲ့ဒီအတွက်ကိုကျမတို့ကအမြဲပဲ report တွေပေးရတာပေါ့နော်မြန်မာနိုင်ငံအစိုးရအခုနောက်ဆုံး report ဆိုလို့ရှိရင်2014ခုနှစ်ကအဲ့တုန်းကဆိုကျမတို့အမတန်အားရပါတယ်ဘာပဲဖြစ်ဖြစ်ရက်ဖက်အဖွဲ့အစည်းတွေကိုအများကြီးပါဝင်ခွင့်ရတယ်ပေါ့နော်ဒီအစိုးရရေးတဲ့ report ထဲမှာကျမတို့အများကြီးစုပေါင်းပြီးတော့လုပ်ခွင့်ရတဲ့အတွက်စိတ်ထဲမှာကြည်နူးပါတယ
်ဥမအနေနဲ့ဒီကုလသမဂ္ဂမှာလည်းနှုတ်ရှိလာများတာဝန်ထမ်းဆောင်ခဲ့ပေါ့နော်အခုမြန်မာနိုင်ငံမှာလည်းပြန်လာပြီးတော့ဒီလူမှုရေးတွေရောမျိုးသမီးရေးတွေရောဆောင်ရွက်နေတယ်ပေါ့နော်အဲ့တော့ပြန်လာတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်နေတယ်လို့ယူဆပါလားရှင
်အပေါ်ရန်ကတော့တိုးတက်တယ်လို့ပါပဲဒါပေမဲ့တကယ်နော်ကြည့်လို့ရှင်အောက်ခြေမှာအများကြီးလိုအပ်ချက်တွေရှိပါတယ်အဓိကကျမတို့မှာလိုအပ်နေတဲ့ဥပဒေတွေမရှိဘူးပေါ့နော်ဒါကြောင့်မလို့တကယ်ဝန်ဆောင်မှုတွေကလည်းမပေးနိုင်ဘူးအမျိုးသမီးတယောက်တည်းအကြံဖက်မှုခံရပြီဆိုလို့ရှိရင်လည်းလိုအပ်တဲ့ဝန်ဆောင်မှုတွေကမရှိပါဘူးအဲ့ဒါကြောင့်မလို့ကျမတို့အဓိကဥပဒေကလိုအပ်တဲ့အတွက်ကျမတို့ကဒီဥပဒေကြီးကိုလည်းရေးဆွဲတာအဲ့တော့ဒီဥပဒေကြီးတဲ့မှာဘာတွေပါမလဲဆိုတော့အမျိုးသမီးတွေလိုအပ်နေတဲ့ဒီဝန်ဆောင်မှုတွေအကုန်လုံးပါကျမတို့ကချိတ်ထားပါတယ်ဒါတွေပါမှတ်သားလေအမျိုးသမီးတွေကအကြံဖက်မှုခံရပြီဆိုရင်ဘယ်လိုလိုအပ်ချက်တွေရှိလဲဆိုတော့ဆောင်ရွက်မှုတွေကျမတို့ပေးလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့เนาะဒီအဓိကတော့လိုအပ်ချက်တွေကိုချက်ချင်းတော့ကျမတို့ဖြည့်ဆည်းလို့မရဘူးတဖြည်းဖြည်းလှုပ်သွားတဲ့အတွက်ကျမထင်ပါတယ်ဒီဥပဒေကြီးပြီးသွားပြီဆိုလို့ရှင်ဒါကြီးကိုဥပဒေပြီးတာနဲ့လည်းပြီးမသွားဘူးပေါ့နော်သူ့ကိုကျမတို့ကအကောင့်ထဲဖော်ရမယ်ဒီအကောင့်ထဲဖော်တဲ့အခါမှာတကယ်ပဲကောင်းကောင်းမွန်မွန်အကောင့်ထဲဖော်နိုင်ကျမတို့အမျိုးသမီးတွေမှာအများကြီးတိုးတက်မှုတွေရှိမယ်လို့ကျမမျှော်လင့်ပါတယ
်ဟုတ်ကဲ့ပါအဲ့တော့အမျိုးသမီးတွေကမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီအကျန်းဖက်မှုနဲ့ပတ်သက်လာလို့ရှိရင်အကာအကွယ်မဲ့နေသေးပဲလို့သဘောပေါက
်မှတ်ပါတယ်လောလောဆယ်မှာအကာအကွယ်ရမ်းမဲ့နေပါတယ်အဲ့တော့အဲ့နောက်တစ်ခုကကျမတို့ဒီအခုလောလောဆယ်ရေးဆွဲနေတဲ့ဒီဥပဒေကြီးတွေမှာအိမ်တွင်းအကြံဖက်မှုအဲ့ဒီဟာပါနေတယ်အဲ့ဒါကလည်းကျမတို့ဘာဖြစ်လို့လဲဆိုတော့ဒီညာသောအပြင်အကြံဖက်မှုခံရတဲ့မျိုးသမီးတွေကအိမ်တွင်းထဲမှာဖြစ်တာလည်းများတယ်နော်နောက်နီးစပ်ရပေါ့နော်ဒီဆွေမျိုးသားချင်းတွေကတဆင့်အကြံဖက်တာကြီးလည်းရှိတယ်အဲ့တော့အဲ့ဒါကြီးကိုချိနေတဲ့အတွက်ကျမတို့ကဒီဥပဒေထဲမှာထည့်လိုက်ခြင်းအဖြစ်တနည်းအားဖြင့်တော့အကာအကွယ်လေးတွေရနိုင်ပါတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေထွက်လာလို့ရှိရင်ဒီဥပဒေကို enforce လုပ်ဖို့ပေါ့နော်ဥပဒေတိုင်းတိုင်းလာကျင့်သုံးဖို့အတွက်ကရက်ရာကြေးရွာအစဉ်တွေလည်းပါမယ်ပြီးတော့ပြည်သူရဲတပ်ဖွဲ့တွေလည်းပါဝင်ရမယ်ပြည်ပြည်နဲ့ကိစ္စဆောင်ရှောက်ရေးအဖွဲ့တွေလည်းပါဝင်ရမယ်သူတို့အားလုံးရဲ့ပူးပေါင်းပါဝင်မှုကိုမိုင်းအနေနဲ့ဘယ်လောက်များမျှော်လင့်ထားပါလဲရှင
်အဲ့ဒါလေကျမတို့ကအခုဥပဒေရေးဆွဲနေတဲ့အဖွဲ့အားပဲ implementation plan ပေါ့နော်ဒီဥပဒေကြီးကိုထွက်လာပြီဆိုဘယ်လိုအကောင့်ထဲပေါ်မလဲဆိုတော့ plan ကြီးကိုပါကျမတို့ကရေးဆွဲနေပါတယ်အဲ့ဒီမှာဘာလဲဘာလုပ်လဲဆိုတော့ကျမတို့အခုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးပေါ့မျိုးသမီးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေအကုန်လုံးကတာဝန်ယူပြီးတော့ဒီဥပဒေအကြောင်းကိုအကုန်လုံးကိုရှင်းပြရမယ်အောက်ခြေလူတို့ဟိုရောက်တဲ့အထိပေါ့နော
်
ပညာပေးမယ်အဲ့တော့ပညာပေးမှသာလျှင်အမျိုးသမီးတွေကသိမယ်ဩဒီဥပဒေရှိပါလားဒီဥပဒေရှိတဲ့အတွက်ငါတို့ဘယ်လိုအားကိုးလို့ရမလဲတခုခုဖြစ်ဘယ်ကိုတိုင်မလဲစသဖြင့်အဲ့တော့အဲ့ဒီပညာပေးတဲ့လုပ်ငန်းစဉ်တွေကျမတို့အကုန်လုံးလုပ်ဖို့လို့အစီအစဉ်ရှိပါတယ်ကျမတို့အကုန်လုံးရေးဆွဲထားပြီးပါပြီဘယ်သူကဘာလုပ်မလဲဘယ်မြို့နယ်မှာဘာလုပ်ကြမလဲဆိုတော့အစီအစဉ်ရှိမှတ်ပါတယ်ရှင်အဲ့ဒါရှိပြီးပါပြီရှင်
အဲ့တော့အဲ့ဒီဥပဒေကြီးအတီးပြုတ်ပြီးပြဋ္ဌာန်းနိုင်ဖို့အလားအလာရောဘယ်လောက်လောက်ရှိပါလဲရှင
်ကျမတို့တော့မျှော်လင့်ပါတယ်လာလာအများကြီးရှိပါတယ်เนาะဒီနိုင်ငံတော်ကလည်းအများကြီးကိုဒီဥပဒေကြီးကိုပိတ်ကိုစိတ်ဝင်စားနေပါတယ်အဲ့ဒါအများဆုံးလဲဒီဥပဒေကြီးကို adopt လုပ်ဖို့လို့လဲသမ္မတကြီးကိုယ်တိုင်ကကိုယ်ပဲဒါကိုအားပေးတယ်လို့ကျမတို့ကြားပါတယ်နောက်လွတ်တော်ကလွတ်တော်အမတ်တွေတော်တော်များများလဲဒီဥပဒေကြီးမပြီးသေးဘူးလားမပြီးသေးဘူးလားဆိုတာတွေမင်းနေတာတွေလည်းရှိပါတယ်အဲ့တော့မကြခင်တော့ပြီးမှာပါအဲပြီးပါစေမြန်ပြီးပြီးတော့ဒါကြီးကိုမြန်အကောင့်တွေဖွင့်နိုင်ပါစေလို့ကျမအနေနဲ့ဆုတောင်းတာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေကမတို့ဒီမူဇန်းကိုအားလုံးနဲ့စစ်တီးပြီးဟိုအားလုံးနဲ့သဘောတူကြပြီဆိုလို့ရှိရင်ဘယ်လွတ်တော်ကနေပြီးတော့ဘယ်လိုစပြီးတော့တင်မလဲဘယ်လွတ်တော်ကိုယ်စားလှယ်ကနေပြီးတော့စပြီးတော့ဒါကို propose လုပ်ဖို့စဉ်းစားထားပါတယ
်ဒါကတော့လူမှုဝန်ထမ်းဝန်ကြီးဌာနကနေပြီးတော့တင်မှာဖြစ်ပါတယ်အဲ့ကျမတို့တွေကဒါရေးဆွဲတဲ့အဖွဲ့ထဲမှာပဲပါတာပေါ့နော်တင်နာရီပါရီကတော့ဒီဆွေရဌာနဆိုင်ရာတွေကနေလောက်သွားမှာပေါ့နော်အထူးပြင်ကုနာပြောတဲ့လူမှုဝန်ထမ်းဝင်ကြီးဌာနကနေပဲတင်မှာဖြစ်ပါတယ်လွတ်တော်ထဲမှာလည်းကျမတို့ဆွေးနွေးပြီးပါပြီ ဒီဥပဒေနဲ့ပတ်သက်လို့ဘာတွေဘာတွေပါလဲလွတ်တော်အမတ်တွေနဲ့ဌာနဆိုင်ရာတွေမှာလည်းကျမတို့တော်တော်လေးဆွေးနွေးပြီးပါပြီဒီဥပဒေမှာပါတဲ့အချက်အလက်တွေအကုန်လုံးအဲ့တော့တောက်လျှောက်ကျမတို့လှုပ်လာတဲ့အခါမှာအလုံးကသိနေတယ်ပေါ့နော်ဒီ process ကဘယ်လိုလဲဘာတွေပါနေလဲဆိုတာသိနေတယ်ပြောချင်တာတော့အကုန်လုံးပါဝင်ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်အလုံးအတွက်အသုံးချမယ်လို့ကျမယုံကြည်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်ရှင
်ဒေါက်ကင်ဆိုဝင်းငါနေပြီးတော့ဒေါပင်စီကိုတွေ့ဆုံမေးမြန်းထားတဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာပါဒီစီဇန်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့တူတာဆောင်လဲအမေရိကန်တခွင်ကိုလည်းနားဆင်ကြရပါအောင်မယ်ရှင်တူတာဆောင်လဲအမေရိကန်တခွင်ကိုတော့မက်ခင်ဖြူထွေးကစီဇန်တင်ဆက်ပြီးကိုသားညုံနဲ့အတူတင်ဆက်ပေးထားတာပါ
ကုဒါကျူရဲ့အမေရိကန်ပြည်ထောင်စုမှာကျွတ်စနစ်ဆုံးသက်အောင်ဦးဆောင်ကြိုးပမ်းခဲ့တဲ့တမိုင်းဝင်ခေါင်းဆောင်ကြီးတယောက်အကြောင်းကိုဒီတစ်ပတ်အစီအစဉ်မှာပြောပြမလားလို့ရှင့
်ကျွတ်စနစ်ဆုံးသက်အောင်ကြိုးပမ်းခဲ့တဲ့ခေါင်းဆောင်ဆိုတော့တမရအီဘရာဟင်လင်ကွန်ကိုပြောတာလားဗျ
ဟုတ်တယ်ရှင့်1865ခုနှစ်ဧပြီလ14ရက်နေ့မှာတမရလင်ကွန်လုံခြံခံခဲ့ရတာဆိုတော့အခုဆိုရင်နှစ်ပေါင်း150ပြည့်သွားပြီလေလုံခြံခံရတဲ့ညနေကတမရလင်ကွန်ဟာဝါရှင်တန်ဒီစီမြို့တော်ကဖို့ပြဆက်ရုံမှာသူစနီးမယ်ရီနဲ့အတူပြဆက်ကြည့်နေတာပေါ့ကျွတ်စနစ်ဖြတ်သိမ်းမှုကိုမလိုလားတဲ့တောင်ပိုင်းကွန်ဖက်ဒရိတ်ပြည်နယ်တွေကိုအားပေးထောက်ခံသူလို့သူကိုယ်သူခံယူထားတဲ့ပြဆက်သရုပ်ဆောင်ဂျွန်ဝစ်ဘူးစ်ကတနက်နေ့ခေါင်းကိုပြစ်လိုက်တာလေအဲ့ဒီတန်ရနဲ့ပဲနောက်တနေ့မနေ့စောပိုင်းမှာတမရလင်ကွန်ကွဲလွန်သွားခဲ့ရရှာတာပေါ့
ဟုတ်တယ်ဗျာတကယ်ကိုစိတ်မကောင်းစရာဖြစ်ရပါသူ့ရဲ့တမရတတန်းကာလတတန်းနှစ်ခုပြစ်အောင်တာဝန်ယူခွင့်မရလိုက်ပေမဲ့အမေရိကန်သမိုင်းမှာတော့ကြီးမားတဲ့ပြောင်းလဲတွေဖြစ်အောင်လို့စွမ်းဆောင်နိုင်ခဲ့တဲ့ကဘာတိပုဂ္ဂိုလ်ကြီးပဲဗျအမေရိကန်ပြောင်းစုမှာပြည်တွင်းစစ်ကြီးကိုဆုံးသက်အောင်ကြိုးပမ်းခဲ့တယ်လို့ပဲကျွန်စနစ်ဆုံးသက်အောင်စွမ်းဆောင်ခဲ့တဲ့သူဗ
ျဟုတ်တယ်ရှင်ပြည်တွင်းစစ်ကြီးကိုတော့သူကောင်းကောင်းကြီးခံစားခဲ့ရတယ်လို့ဒါကြောင့်လဲဒီစစ်ပွဲကြီးဆုံးသက်အောင်သူကြိုးပမ်းခဲ့တာပေါ့ကျွန်စနစ်ဆက်ထားချင်ကြတဲ့တောင်ပိုင်းပြည်နယ်တပ်တွေနဲ့ကျွန်စနစ်ကိုဖျက်သိမ်းချင်ကြတဲ့မြောက်ပိုင်းပေါင်းစည်း Union တပ်ဖွဲ့တွေအကြား1862ခုနှစ်ကနေ1865ခုနှစ်အထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကာလအတွင်းမှာအမေရိကန်စစ်သားပေါင်း632,000ကျော်တိစုံခဲ့ရတယ်လေအမေရိကန်သမိုင်းမှာတော့သွေးထွက်တန်ယူအများဆုံးပြည်တွင်းစစ်ကြီးလို့မှတ်တမ်းတင်ထားတယ်ရှင့်ဒီပြည်တွင်းစစ်ကြီးကိုအဆုံးသတ်စေဖို့နဲ့အမေရိကန်ပြည်ထောင်စုလို့ခေါ်တဲ့ဒီကနေ့နိုင်ငံကြီးဆက်ပြီးတော့ရှိနေနိုင်အောင်ပြည်ထောင်စုကြီးကိုကယ်တင်လိုက်တာဟာသမရလင်ကွန်ရဲ့ခေါင်းဆောင်မှုတက်တဲ့အတွင်းမှာအထင်ရှားဆုံးအောင်မြင်မှုတစ်ခုပါပဲလို့အမေရိကန်လွှတ်တော်စာကြီးလိုက်ကသမိုင်းပညာရှင် Mitchell Crow ကပြောတယ်ရှင့
် In the hands of a lesser man, hands of a less resolute person,one who was less politically astute it could have easily gone the other way but
သူ့လောက်ယောက်ျားမပီးသားတဲ့လူသူ့လောက်ဆုံးဖြတ်ချက်မပြတ်သားတဲ့သူသူ့လောက်နိုင်ငံရေးအရာမပားနှက်တဲ့သူတယောက်ယောက်ရဲ့လက်ထဲမှာဆိုရင်အမေရိကန်ရဲ့သမိုင်းကတမျိုးတစ်ပုံဖြစ်သွားနိုင်ပါလေဒါပေမဲ့သူကတော့သူ့အရင်တိုင်းပြည်ကိုထူထောင်ခဲ့ကြတဲ့နိုင်ငံဖခင်ကြီးတွေအစပြိုးခဲ့တဲ့ဒီမိုကရေစီစနစ်ရဲ့စမ်းသပ်မှုတွေကိုကောင်းကောင်းသိနာလေတယ်လို့ဒီစမ်းသပ်မှုတွေကိုမခံနိုင်ပဲဒီမိုကရေစီစနစ်ကြာရှုံးသွားမှာကိုမလိုလားတဲ့သူပါအ
ေးဗျာဒါပေမဲ့စိတ်မကောင်းစရာကပြည်တွင်းစစ်ကြီးတရားဝင်အဆုံးသတ်ခံဒီအချိန်မှာပဲသူတည်ဆုံးသွားခဲ့ရတယ်ဆိုတော့တိုင်းပြည်မှာစစ်မီးကြီးအပိသက်ငြင်းသွားတာကိုတော့သူမြင်တွေ့ခွင့်မရလိုက်ဘူးဗျာဒါနဲ့သူသမရဖြစ်လာတာက1860ခုနှစ်မှာဆိုတော့သူ့ရဲ့ပထမသမရတပ်တန်းကာလတွင်းမှာပဲအမေရိကန်ပြည်တော်စုမှာဒီကျင့်သုံးခဲ့တဲ့ဂျွန်စနစ်ကိုဖျက်သိမ်းတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တာမဟုတ်လားဗျာ
ဟုတ်တယ်ရှင်1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာကျွန်းတွေကိုလွတ်မြောက်ခွင့်ပေးတဲ့အမိန့်ကြေညာချက်ကိုသမရအီဗရာဟင်လင်ကွန်းကထုတ်ပြန်ခဲ့တာလေသူ့လက်ထက်မှာလုပ်ခဲ့တဲ့တမိုင်းဝင်စွမ်းဆောင်ချက်တစ်ခုပဲပေါ့လူသားအလုံးတန်းတူညီမျှမှုရှိတယ်ဆိုတဲ့အယူဆကိုလက်ကင်ထားပြီးပြည်သူအလုံးတန်းတူအခွင့်အရေးရအောင်ကြိုးပမ်းခဲ့တာလေပြည်တွင်းစစ်ကာလအတွင်းတောင်ပိုင်းပြည်နယ်တပ်ဖွဲ့တွေကိုမြောက်ပိုင်းယူနီယံတပ်တွေကအနိုင်ရခဲ့တဲ့အထက်အဓိကစစ်ပွဲနေရာတစ်ခုဖြစ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်ဂက်ဒီစပက်မြို့မှာသူပြောကြားခဲ့တဲ့မိန့်ခွန်းကိုကြည့်ရင်ပြည်သူတွေကိုတံမိုးထားတဲ့သူ့ရဲ့ခံယူချက်ကိုအထင်ရှားတွေ့နိုင်တယ်လေ
When you read the Gettysburg Address and he says this is a government of the people by the people for the people he meant that
Gettysburg မိန့်ခွန်းကိုဖတ်ကြည့်မယ်ဆိုရင်အဲ့ဒီတဲမှာသူကအစိုးရဟာပြည်သူရဲ့အဖွဲ့အစည်းပြည်သူနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းပြည်သူအတွက်အဖွဲ့အစည်းဖြစ်တယ်လို့ပြောခဲ့တယ်လို့ဒီအတိုင်းတကယ်ကိုယုံကြည်လက်ခံထားတဲ့သူပါတမရလင်ကွန်ဟာပြည်သူတွေအတွက်မွေးရပါအခွင့်အရေးတွေပိုမိုရရှိလာအောင်ဆောင်ရွက်ပေးခဲ့တဲ့သူပါလူသားအလုံးတန်းတူအခွင့်အရေးရှိတယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြေညာစာတမ်းထဲမှာဖော်ပြထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုကြီးကိုဒီမိုကရေစီအလားအလာခေါင်းတွေဖော်ဆောင်ကျင့်သုံးနိုင်တဲ့နိုင်ငံတစ်ခုဖြစ်လာတာကိုသူမြင်ချင်တာပါအ
ေးဗျာဒီတမရလင်ကွန်ကြောင့်ပြောရင်တော့သူ့ရဲ့သမိုင်းဝင်ဂီဒီစ်ဘတ်မိကုန်းကိုတော့ခြံထားလို့မရဘူးပေါ့ မေရိကန်သမိုင်းမှာအထင်ရှားဆုံးဗကုဏ္ဏတွေကတစ်ခုပဲဗ
ျဟုတ်ကြပါရှင်1863ခုနှစ်နိုဝင်ဘာလ19ရက်နေ့ကဂက်တီစဘတ်မြို့မှာပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့မိန့်ခွန်းကိုအခုအချိန်ထိနောက်လာနောက်သားလူငယ်ကျောင်းသူကျောင်းသားတွေစလီလာနေကြဆွေးနွေးနေကြရတော့မယ်လေသမ္မတလင်ကွန်ဟာသူ့လက်ထက်မှာလူပြူလူမဲရဲ့ကြေးကျွန်းရဲ့ဆိုတာခွဲခြားမှုဆက်မရှိရအောင်လူသားအလုံးတန်းတူခွင့်ရရှိတဲ့ဆိုတဲ့အသည့်ကိုပေးခဲ့ပြီးတော့ဒီအသည့်အတိုင်းလိုက်နာစစ်တုံးမှုတွေရှိလာအောင်လို့လည်းအစပြုပေးခဲ့တဲ့ကြီးမြတ်တဲ့ခေါင်းဆောင်တစ်ယောက်ပါပဲသူပြောပေးခဲ့တဲ့သီးပင်တွေကအသီးပွင့်တွေကိုဒီနေ့အမေရိကန်ပြည်သူတွေခံစားနေကြတာပေါ့လေသူကွယ်လွန်ပြီးတဲ့နောက်ပိုင်းအမေရိကန်သမိုင်းမှာဒေါက်တာမာတင်လူသာကင်းဂျူနီယာတို့လိုပြည်သူအခွင့်အရေးနဲ့တန်းတူခွင့်ရတွေအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ပုံကိုယ်တွေအများပြားပေါ်ပေါက်ခဲ့တယ်လို့လူတိုင်းမဲပေးခွင့်နဲ့အတူဒီမိုကရေစီအခွင့်အရေးတွေထွန်းကားလာခဲ့တာအခုဆိုရင်အမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားလိုအာဖရိကနယ်ပွားသမ္မတတော်မှရှိလာပြီးမဟုတ်လားရှင
်ဟုတ်တော့ဗျာတချိန်တုန်းကကျုံနေဖြစ်တာဆက်ဆံခံခဲ့ရပြီးတော့အခွင့်အရေးဆိုတာမရှိခဲ့တဲ့အာဖရိကနယ်ပွားလူမဲပြည်သူတွေဟာအခုချိန်မှာတော့အစိုးရအုပ်ချုပ်ရေးထိပ်ပိုင်းခေါင်းဆောင်နေရာတွေမှာအများပြားနေရာယူလာကြတာဒီအမြင့်ဆုံးသမ္မတရာထူးအထိပဲလေသမ္မတလင်ကွန်းသာဒီအခြေအနေကိုတွေ့လို့ရှိရင်ဂုဏ်ယူနေမယ်ထင်တယ်ဗ
ျဟုတ်တာပါရှင်ဒါနဲ့ကုသညူရေးအနှစ်150ပြည့်သွားပြီဖြစ်တဲ့သမ္မတလင်ကွန်းကွယ်လွန်ခြင်းနှစ်ပတ်လည်အထိမ့်မဲ့အခမ်းအနားတွေကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုတဝမ်းကပြားလိုက်တွင်သမိုင်းဝင်အဖွဲ့အစည်းတွေမှာအထူးပြပွဲတွေနဲ့ဖျော်ဖြေပွဲတွေအစီအစဉ်တွေကိုလုပ်ခဲ့ကြတယ်ရှင
်ဟုတ်တယ်ဗျာကျွန်တော်လည်းအဲ့ဒီနေ့ကသတင်းတွေမှာတွေ့လိုက်ရတယ
်အဲ့လိုကျင်းပကြတဲ့အထဲမှာသမရလှုပ်ကြံပြစ်ခတ်ခံရတဲ့ဝါရှင်တန်မြို့တော်ကဖို့ပြဆက်ရုံမှာတော့အထူးခြားဆုံးကျင်းပခဲ့ကြတာလေလှုပ်ကြံခံရတဲ့ညနေကဖြစ်ရက်ကိုအခုအနှစ်150အကြာမှာပြဆက်တစ်ခုလိုပြန်ပြီးတော့တရုတ်ဆောင်ခဲ့ကြတယ်လေဒါဖြင့်အဲ့ဒီပြဆက်ရုံမှာပဲသမရလင်ကွန်ရဲ့အတုံးဆောင်ပစ္စည်းတွေကိုပြကန်းတစ်ခုလုပ်ပြီးတော့လည်းပြထားတယ်ရှင်သမရလီကိုတုံးခဲ့တဲ့မြင့်မန်းအုတ်ထုတ်အဝတ်အစားသူထိုင်ခဲ့တဲ့ထိုင်ကုန်ကစလို့သူ့ရဲ့ကိုယ်ပိုင်အသုံးဆောင်ပစ္စည်းတချို့ကိုပြသခဲ့တာလေ။လောလာနောက်သားအနာဂတ်မျိုးဆက်တွေကိုသမရလီကိုဟာဘလို့လူဖြစ်တယ်။တိုင်းပြည်အတွက်ဘာတွေကိုစွမ်းဆောင်ခဲ့တယ်။နောက်ဆုံးဘလို့လှုပ်ကြံတက်ဖြတ်ခရရဲဆိုတာကိုသိစေဖို့အပြင်သမိုင်းကိုမမေ့ချစေဖို့အခုလိုမျိုးအထိမ့်မဲ့ခန္ဓာတွေကိုလှုပ်ခဲ့ကြတာပေါ့ရှင
်။ဒါနဲ့အဲ့ဒီချိန်ကသမရလီကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့သူတုံးခဲ့တဲ့တနက်ကိုလည်းပြကြမှာပြထားတယ်မဟုတ်လားဗျ။
ဟုတ်တယ်ကုသညူကြီးအဲ့ဒီချိန်တုန်းကသမရလင်ကွန်းကိုပြစ်ခတ်ခဲ့တဲ့ဂျွန်ဝစ်ဘူးသုံးခဲ့တဲ့တနက်ကိုလည်းပြခန်းထဲမှာပြထားတာလေအဲ့ဒီတနက်ကြောင့်ပဲအမေရိကန်တို့ရဲ့သမိုင်းမှာအပြောင်းလဲအကြီးကျယ်ဖြစ်ခဲ့ရတယ်လို့အကြီးမြတ်ဆုံးခေါင်းဆောင်တယောက်မထင်မဲ့ပဲဆုံးရှုံးခဲ့ရတာလို့ဖို့ပြဆက်ရုံမှာသမရလင်ကွန်းအထိမ့်မဲ့ပြပွဲကိုကြီးကြပ်သူတူဖြစ်တဲ့ Tracy Event ကပြောတယ်လေ
Its significance is that it changed the course of history.
ဒီပစ္စည်းရဲ့ထူးခြားချက်ကတော့သမိုင်းကိုအပြောင်းအလဲဖြစ်စေခဲ့တဲ့လက်နက်ဖြစ်လို့ပါပဲ။အခိုက်အတန့်ကာလလေးတစ်ခုတွင်မှာကိုကျမတို့ရဲ့အကြီးအကျယ်ဆုံးသမ္မတကြီးတစ်ယောက်ကိုပြစ်တက်လိုက်တာပါ။အ
ေးဗျာဒီသမ္မတလင်ကွန်းကတော့ကွယ်လွန်သွားတာ150တိုင်ပေမဲ့အမေရိကန်သမိုင်းမှာသာမကကမ္ဘာသမိုင်းမှာပါဘယ်တော့မှပျောက်ပြယ်မသွားမဲ့လူတစ်ယောက်ပါ
။ဟုတ်တာပေါ့ရှင်။လူသာတည်သွားပေမဲ့နာမည်မတည်ဘူးဆိုတဲ့ပုံကိုကြီးမျိုးပေါ့။ဖေဖော်ဝါရီလ15ရက်နေ့ကသမရလင်ကွန်းကွယ်လွန်ခြင်းနှစ်ပေါင်း150ပြည့်အထိမ့်မဲ့ဝါရှင်တန်မှာလှုပ်ခဲတော့ကလည်းအမေရိကန်အရာရှိတွေသမိုင်းပညာရှင်တွေနဲ့အထိမ့်မဲ့အခမ်းအနားဥဆောင်စီစဉ်သူတွေကဒီအချက်ကိုပဲအဓိကထောက်ပြပြောဆိုခဲ့ကြတယ်လေဒီထဲမှာအမေရိကန်ပြည်ထောင်ရေးဝန်ကြီးဆယ်လီဂျဝဲကလည်းသမရလင်ကွန်းအတွက်လွမ်းသူပန်းဝေချတဲ့အခမ်းအနားမှာအခုလိုပြောသွားတယ်ရှင
် In our minds we hear the echo of the gunshot that killed him
သူ့ကိုပြစ်သက်သွားတဲ့တနတ်တန်ကကျမတို့ရဲ့အာယုံထဲမှာအခုချိန်ထိကိုပက်တင်ထနေတော့မှပြစ်ခံရတဲ့တမရကိုကူညီဖို့တမရထိုင်နေတဲ့နေရာစီကိုလူတွေအပြေးလွှားသွားခဲ့ကြတုံ့လှုပ်ခြောက်ခြားခဲ့ကြတာတွေကိုကျမတို့ခန်းစားကြည့်လို့ရပါတယ်တမရလင်ကွန်းကွယ်လွန်သွားတဲ့အချိန်အနားမှာရှိနေခဲ့တဲ့အက်ဒဝင်းစတန်တန်ပြောသလိုပါပဲတမရလင်ကွန်းဟာနောက်မျိုးဆက်များစွာအထိကိုသမိုင်းဝင်တွင်ကျန်နေမဲ့ပုံကိုပါ
သူ့လိုသမိုင်းဝင်ပုံကိုမျိုးကတော့အချိန်တွေဘလောက်ပဲကြာကြာသမိုင်းမှတ်တမ်းတွေကနေပျောက်ပြယ်သွားမှာမဟုတ်ပါဘူးရှင်။ကက်တီတပတ်တော့အမေရိကန်ပြည်ထောင်စုရဲ့16ရောက်မြောက်သမရလင်ကွန်းအကြောင်းနဲ့သူကွယ်လွန်ခြင်း150ပြည့်အထိမ့်မဲ့ပွဲအကြောင်းကိုဒီလောက်နဲ့ပဲရကြရအောင်လားရှင်
။ကောင်းပါပြီဗျာ။နောက်တစ်ပတ်ကြတော့မှာပဲနောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုခုကိုဆက်ကြသေးတာပေါ့
။ဒေါရရှင်တွေဘ ഹു တုဒ္ဒအဖျားဖျားချိုးပါနိုင်ကြပါစေရှင
်။သတ္တဆန်လင်အမေရိကန်တခွင်ကိုမက်ခင်ဖြူထရေးစီစဉ်တင်ဆက်ပေးခဲ့တာပါဒီစီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်နာဂစ်မုန်နိုင်တန်ခံခဲ့ရတဲ့အေယာဝတီတိုင်းမှာဆန်စပါးနဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်နိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပြပေးပါမယ်။ လွန်ခဲ့တဲ့2008ခုနှစ်မေလကနာဂစ်မုန်တိုင်းတံခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီကနေ့အထိရာသီဥတုဖောက်ပြန်မှုတွေနဲ့ဇက်တိုက်ကြုံတွေ့နေရတာမို့နိုင်ငံတွင်းစားဝတ်နေရေးအတွက်အဓိကဖြည့်ဆည်းပေးနေတဲ့စိုက်ပျိုးရေးလုပ်ငန်းအတွက်ပါစိုးရိမ်ရတဲ့အနေအထားဖြစ်နေတာပါ။ပဲခူးယူမကတက်တော်တွေပြုံးကုန်တာဟာမြန်မာနိုင်ငံစိုက်ပျိုးရေးမှာအရေးပါတဲ့မုတ်တုံမိုးအပြောင်းလဲတွေဖြစ်စေတယ်လို့ ERD တိုင်းမြဝကျွမော်ဒေတာနဲ့အနောက်ယူမကတစ်ကြီးဝါကြီးတွေဒီရေတော်တွေပါကုန်ပျောက်ကုန်တာဟာမုတ်တုံလေးပြင်းမုန်တိုင်းကိုအကာအကွယ်ကောင်းကောင်းမပေးနိုင်ပဲဖြစ်ခဲ့ရတဲ့ပြင်မြန်မာပြည်မြောက်ပိုင်းတစ်တောကြီးတွေပြုံးကုန်တာကလည်းရေဝေဒေတာကိုထိခိုက်စေတဲ့အတွက်မြစ်ကြောင်းတွေကရတဲ့ရေနဲ့ရှင်တန်းကြရတဲ့စိုက်ပျိုးရေးလုပ်ငန်းတွေဒဏ်ခံနေကြရတာဖြစ်ပါတယ်။ဒါပေမဲ့ဟိုးအရင်ကတည်းကစံတင်ပို့မှုနဲ့နာမည်ကျော်ခဲ့တဲ့မြန်မာနိုင်ငံအတွက်ပြည်ရင်းဖူလုံရေးနဲ့အတူနိုင်ငံရခြားကိုပါစံတင်သွင်းနိုင်လောက်အောင်မြန်မာနိုင်ငံရဲ့အနေအထားကတည်ရှိနေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ
်။ဒီစပါးမျိုးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်နေနဲ့စိုးရိမ်ပူဇံကြောကြမလို့ပဲနဲ့အနာဂတ်မှာနိုင်ငံတွင်းမှာဖူလုံုံမကနိုင်ငံနှကားကိုကျွန်တော်တို့ကဒီ ERD မျိုးကကျွန်တော်ကြီးကိုမှီပြီးတော့ကျွန်တော်တို့ကပားကြောင်ဆန်းထုတ်လုပ်နိုင်တဲ့ရည်မြင်နေထားတာကျွန်တော်တို့မှာပြည့်စုံလို့နေပါတယ်
။အခုလိုပြည့်စုံရတဲ့ဆန်းစပါးထုတ်လုပ်မှုမှာအင်းနီးချင်းနိုင်ငံတွင်းနဲ့ရှင်းရင်နိုင်ကြနေရတာမို့ပြန်လဲသုံးသပ်ဖို့လဲအကြံပေးပါတယ
်။ဒါကိုနိုင်ငံတော်အနေနဲ့လေးနဲ့ထားပြီးတော့ပြန်လဲပြီးတော့လက်ရှိစိုက်ပျိုးရေးလုပ်ငန်းကိုသုံးသပ်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့လက်ရှိကျွန်တော်တို့ ERU တိုင်းမှာဆိုလို့ရှိရင်ဘိုးစပားပြီးရင်ဘိုးစပားရဲ့သူနေကမတ်တပ်အလုံးကွင်းနေရာရုပ်ပြချီပဲရှိနေမှာ။ဘာကြောင့်လဲဆိုတော့ ERU တိုင်းမှာမြေချောင်းနေရာတနေ့ကိုပင်လေရေဒီရနှစ်ကြိမ်တက်ပါတယ်။တနေ့ကိုနှစ်ကြိမ်တက်တဲ့ရှင်းမဟန်ရှာနှစ်ကြိမ်တက်နှစ်ကြိမ်တက်ကြတော့လဲဒီမိုးစပားရိပ်ကြည့်တဲ့အခါမှာမိုးစပားတဲ့စိုက်ဖို့မှာလက်သမားတွေအခက်အခဲကရေတွေကိုညင်နေရပေမဲ့လေထဲရောက်အောင်မပို့နိုင်ဘူး။သူတို့ကအဲ့ဒီရေကိုတွေးနိုင်တဲ့အနေထားကုန်ကြစိတ်သူတို့မှမရှိဘူး။လိုရမယ့်လုပ်ငန်းကဘာမှလွယ်လွယ်လေးပါဒီမြေချောင်းတွေမှာကတ်ပြီးတော့ကျွန်တော်တို့ကဖောင်လေးနဲ့ကျွန်တော်ရေတင်စက်ကလေးတွေနဲ့ရေသားတင်ပေးလိုက်မယ်ဆိုလို့ရှိရင်စပားနာမကအာမတိနာမဆိုပြပြောင်းနှမ်းဟိုကအကုန်လုံးပြည်နံစုံကိုနေရာဒီမှာစိုက်ပျိုးတင်ခြင်းအဖြစ်နိုင်ငံတော်အတွက်ကျွန်တော်တို့ကပြည်နံစုံကိုပြုနိုင်တဲ့အနေအထားရှိတယ်။တိုးတော်ယနေ့အနေအထားကြည့်လိုက်ရင်ဆရာဒီအေအိုတိုင်းတိုင်းလုံးကမိုးစွားရိပ်ပြီးလို့ရှိရင်ပါတီနာမှကျွန်တော်တို့မဆိုင်နိုင်ဘူး။ဘာကြောင့်လဲဆိုတော့မြင်နေရတဲ့ဒီကြောင်းနေရာတနေ့နှစ်ကြိမ်တက်နှစ်ကြိမ်ကျသဘာဝအရာရမြင်နေရတဲ့ရေကိုအချို့ရှိအောင်နိုင်ငံတော်အနေနဲ့ပတ်ပို့မှုမလုပ်နိုင်သေးဘူး။ဒီကတော့ဒီရေဆုပ်ချက်ကလေးနဲ့နိုင်ငံတော်ကသာပြည်ချီ6ရည်တင်စင်ကလေးတွေပါအာယုံဆိုင်ပြီးတော့ပတ်ဖို့နိုင်မယ်ဆိုလို့ရှိရင်တော့စောစောကကျွန်တော်တို့ဘိုးရင်းမှာမထွက်တဲ့ Emperor Amateur စပါးမျိုး60လောက်ကိုမြန်မာ120 150ပြီးနိုင်တယ်ဆိုတော့ဘိုးရင်းမှာကျွန်တော်တို့ကတတိယလုံး80ရလုံးစားနေတဲ့ပေါ်ချန်စပါးကိုကျွန်တော်တို့ဘိုးရင်းမှာတတိယလုံးမှာကျူးစီးနိုင်အောင်ကျွန်တော်တို့ဘိုးရင်းမှာရောက်တိုင်းရန်ကုန်တိုင်းဘိုးရင်းမှာစိုက်ပြီးတော့ဘိုးရင်းမှာဒီဒေသတွေမှာဒီတိုင်းမှာရှိတဲ့6ရည်မျိုးရည်မြစ်ရည်ကနေပြီးတော့ဒီဒီစီမံငွေနဲ့သာ Emperor စပါးမျိုးကို150ပြီးမယ်ဆိုလို့ရှိရင်ဒီရင်းစားတုံယုံကပြပကိုထိုင်းလို့ပြန်လို့ရှင်ပြီးတော့သိဖို့နိုင်မယ်အနေထားကိုကျွန်တော်မြင်နေရပါတယ်။ဒီ basement ခရီးကိုကျွန်တော်တို့ဒီဆယ်ကျောင်းနေလုပ်မဲ့အစားဒီမိချောင်းရည်တင်စီမံငင်းနေတာနိုင်ငံတော်ကပံ့ပိုးပေးမယ်ဆိုလို့ရှင်ရေရှည်ဒီရင်းစားတုံဘလုံးကိုတမကနိုင်ငံရဝင်ွေပါအများကြီးရနိုင်တဲ့အနေထားကိုတွေ့နေရပါတယ
်။ဟုတ်ကဲ့ပါဆရာ။မြန်မာနိုင်ငံကထွက်တဲ့ဆန်တွေနဲ့ပတ်သက်ပြီးပြောပြပေးပါဆရာ။
ကျွန်တော်တို့မြန်မာနိုင်ငံမှာနာမည်ကျော်တဲ့စပါးကျော်တဲ့ဆန်ကတော့ပေါ်ချန်ဘေးကြပေါ်ချန်ဘေးကြရင်ဖြစ်ပါတယ်။ဘာကြောင့်စပါးကျော်တယ်လဲဆိုရင်ကဘာကိုခုမှကျော်တာမဟုတ်ပါဘူးခင်ဗျာ။ပြီးခဲ့တဲ့ကျွန်တော်တို့ဒုတိယကဘာစစ်မတိုင်ခင်ကနေ62ခုမြောက်ကြီးကျွန်တော်တို့ဆန်တွေပို့တဲ့နေရာမှာတန်ပေါင်း3တန်းပို့တဲ့နေရာမှာအမထားနန်ဂါနဲ့ပေါ်ချန်စပါးမျိုးတွေပဲပို့ပါတယ်။လက်ရှိမှာတော့ဒီစပါးကတော့အများပို့တဲ့အထက်မှာမရှိပါဘူး။လောလောဆယ်မှာတော့အမထားစပါးမျိုးတွေပဲပို့ပါတယ်။ဘာကြောင့်ပို့လဲဆိုရင်ဒီနိုင်ငံတော်အနေနဲ့ဒီစပါးမျိုးပေါ်မှာသဘောထားကတက်ပြီးတော့ဟိုကျွန်တော်တို့အလေးနဲ့မရှိတဲ့အတွက်ဖြစ်ပါတယ်။ဘာကြောင့်အလေးနဲ့မရှိရဆိုရင်ဒီစပါးမျိုးကသူတို့ရဲ့ခြင်မှာတော့ဘုဒ္ဓင်းတစင်းသာပင်စိုက်လို့ရတဲ့အတွက်အထက်အားဖြင့်မဲတယ်။မဲတော့နိုင်ငံတော်တဲ့အစံဖူလုံမှုကိုနောက်ရှက်ဖြစ်နိုင်တယ်ဆိုတဲ့ဟာဆိုရင်စိတ်ပေါ့တကယ်တမ်းလက်တွေ့မှာတော့အခုဆိုရင်ပဲတရားဝီတိုင်းတိုင်းလုံးဒီရန်ကုန်တိုင်းပဲခူးတိုင်းလုံးမှာဘုဒ္ဓင်းမှာဆိုလို့ရှိရင်ဒီစပါးမျိုးတွေပဲအကြီးကျယ်စိုက်ပြီးပါတယ်။နောက်ပြီးတော့ဒုတိယဆန်ဦးဖြစ်တဲ့ချွေးဘူးဝက်လက်ဒီစိုင်းတိုင်းဆေးရတော့ဒီတော့မှာဆိုလို့ရှိရင်ဒီစပါးမျိုးကိုစိုက်ပြီးတော့ကဲသမားတွေကအရန်ကိုကျွဲဝချမ်းသာကြတယ်။ဒါကြောင့်လဲဆိုတော့ဒီစပါးမျိုးဟာစိုက်စိတ်အားဖြင့်2သိန်းလောက်ကုန်ပြီနဲ့တကယ်တမ်းရောင်းပြီဆိုရင်အေကောက်90တရာထွက်ပြီဆိုရင်10သိန်းလောက်ရတယ်။မတရားမြတ်တဲ့အရန်ချမ်းသာကြတယ်အဲ့ဒီကဒီကဒီစပါးမျိုးကမိုးရင်းမှာဆိုလို့ရှိရင်တို့တော့ဒီနိုင်ငံတော်ရအလေးနဲ့မထားတဲ့အတွက်ဒီစပါးမျိုးကဒီတင်စားတမှုလောက်မှာပဲစင်နေထားမှာရှိပါတယ
်။ပေါ်ဆန်းဘေးကြရင်ဟာဘာကြောင့်ကဘာကျော်တယ်လို့ပြောတာပါလဲဆရာ
။ဘ ਸਾਜਾ ਉਹਨੇ ਸੋ ਅਲੰਗੂ ਗੋਯੂ ਜਿਵੇਂ ਆ ਕਾਉ ਮਾਨੇ ਸੀ ਕੇ ਦੇ 2010 2017 2017 ਦੀ 3 ਨੇ ਮਾ ਸੈਟ ਪੀ ਰੋ ਜਨੋ ਗਬਾ ਮਾ ਬੀਨ ਨੰਗਨ ਨੇ ਫਿਰ ਤਾਂ ਨੰਗਨ ਮਾ ਚਿੰਪਾ ਦੇ ਗਬਾ ਕਾਨਫਰੰਸ ਮਾ ਗਬਾ ਮਾ ਸਾ ਕਾਉ ਜੋ ਯਾ ਦਾ ਸੀ ਜੋ ਸਬਾ ਗੋ ਜਿਵੇਂ ਚੇ ਵੀ ਸੂ ਪੀ ਦੇ ਨਿਆ ਮਾ ਨਾ ਚੇਂ ਡਾਈ ਡਾਈ ਤਫਾ ਸੂ ਜਾ ਬਾ ਅਰੀ ਮਾ ਸ਼ਿੰ ਪਿਆਨ ਜੀ ਰੋ ਜਸਟਿਨ ਰਾਈਸ ਨੇ ਸ਼ਿੰ ਪਿਆਨ ਜੀ ਰੋ ਸ਼ਿੰ ਨੇ ਕਾ ਮਾ ਜਨੋ ਰੋ ਪੋਸਾ ਮੂ ਜਬਾ ਗਾ ਪੂ ਪੀ ਰੋ ကျူဆိုက်ပါတယ်ပူမွေးမွေးနံနဲ့ရှိတယ်နောက်ပြီးတော့ဒီအိုးတက်တာပေါ့တော့ဒီတခုချက်ရင်နှစ်ဘူးလောက်ပွားရတာပေါ့
နောက်
ဆန်လုံးကလည်းရှိတယ်ပျော်ပြောင်းမှုရှိတယ်ဒါဒီရချင်းနေနဲ့ကဘာနေပြီးတော့ဆုံးပြတ်ပြီးတော့ပြမစီပြင်းချင်းဖြစ်ပါတယ
်ဟုတ်ကဲ့ပါဆန်ဆန်စပားဆိုက်ပြတာမှာမျိုးနဲ့ပတ်သက်ပြီးတော့
မျိုးနဲ့ပတ်သက်လို့လည်းကျွန်တော်တို့ကမျိုးကောင်းပြတတ်မှဒါရင်ထုတ်လုပ်တဲ့ဒေသမှမှလည်းထွက်နှုတ်တိုးတယ်ထွက်နှုတ်တိုးတယ်လို့ပဲဒေသမှလက်ထက်ဝယ်တဲ့ရောက်တဲ့လူတွေရဲ့စိတ်ခွဲတဲ့လူတွေမှလည်းဒီမျိုးမတတ်တဲ့အတွက်သူတို့စိတ်ခွဲတဲ့စကားရဲ့ရေးတွေးရတယ်ညှက်နေတဲ့နိုင်ငံတကာဈေးကွက်မှလည်းရောင်းမလာဖြစ်ပြီးတော့နိုင်ငံဈေးကွက်မှကျွန်တော်တို့ဆန်ဈေးလုံးကဒီများတွေမပေးတဲ့အနေဆုံးဈေးကွက်မှသွားပြီးတော့ရောင်းရတဲ့အနေအထားရှိတယ်ပြီးတော့မျိုးကောင်းမျိုးတန့်ကိုဒါကျွန်တော်တို့ကလူမတွေကိုပံ့ပိုးပြီးတော့ကူညီပေးနိုင်မှာဆိုရင်ကျွန်တော်တို့ရဲ့နာကတ်ကဲဆန်သွားထုတ်လုပ်မှုလုပ်ငန်းဟာဘာမှအစွန်းရွယ်အောင်ရှင်နေမရှိပါဘူး။ဆိုတော့ဒီမျိုးကောင်းမျိုးတန့်ထုတ်လုပ်တဲ့ startup လုပ်ကြရတယ်။ဘာမှအထူးတူးတူးခက်ခက်ခဲခဲလည်းမရှိပါဘူး။ဒီနိုင်မျိုးကောင်းမျိုးတန့်ထုတ်လုပ်ရတဲ့ဒီကနေတည်းကကျွန်တော်တို့မှာရှိပါတယ်
။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်နော်။
တော်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုအခုလိုတောက်ကြညနဲ့စနေမနက်ပိုင်းတွေမှာပုံမှန်နှာစင်နိုင်ကြပါလေရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံနဲ့တကွပြန်ပြီးတော့နှာစင်နိုင်ကြပါလေ။မျက်မှောက်ရေးရဖျားဖျားသုတစုံလေအမေရိကန်တခွင်စားတဲ့ခေါင်းစဉ်တွေအောက်မှာသက်ဆိုင်ရာခေါင်းစဉ်ခွဲတွေကနေတစ်ဆင့်နှာစင်နိုင်ပါလေ။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေပြန်ပြီးတော့နားဆင်ကြရမှာပါ။ VOA American တန်ကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တောက်ကြနေညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်။အစီအစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမရှင်။
ရဲကဖမ်းဆီးထိန်းသိမ်းထားစဉ်တွင်ဧပြီလ19ရက်နေ့ကတေဆုံးခဲ့ရတဲ့ Freddie Gray တေဆုံးမှုမှာပါဝင်ပတ်သက်နေတဲ့ရဲအရာရှိ6ဦးစလုံးကိုလူသတ်မှုလူသိမ်းမှုတွေအပါဝင်ပြစ်မှုတွေနဲ့တရားဆွဲဆိုဖို့ဆုံးဖြတ်လိုက်ကြောင်း Maryland ပြည်နယ်အစိုးရရှေ့နေကမကြတဲ့ခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီရဲအရာရှိ6ဦးစလုံးကိုလည်းဖန်ဝရန်ထုတ်လိုက်ပြီးဖြစ်ပါတယ်။ Gray တေဆုံးမှုနဲ့ပတ်သက်ပြီးတင်သွင်းတဲ့ရဲစုံစမ်းစစ်ဆေးမှုရလဒ်တွင်နဲ့တီးခြားစုံစမ်းစစ်ဆေးမှုတွေအရလူသတ်မှုဖြစ်ကြောင်းတွေ့ရှိရတယ်လို့ပြည်내အစိုးရရှေ့နေ Marilyn J. Mosby ကပြောပါတယ်။ Gray ဟာဧပြီလ12ရက်နေ့မှာရဲကအလုံးပိတ်ကားနဲ့ခေါ်ဆောင်သွားစဉ်အတွင်းလေဘင်းကဆုတ်ဝတဲ့ဒဏ်ရာကြောင့်တေဆုံးခဲ့ရတာဖြစ်ပြီး Gray ကိုရဲကအလုံးပိတ်ကားနဲ့တယ်ဆောင်စဉ်မှာသူလိုအပ်တဲ့စေဝါအကူအညီတွေပေးရတာမျိုးမရှိခဲ့တယ်လို့ကပတ်ပတ်ပြီးခေါ်ဆောင်ရမယ့်တာဝန်တွေလည်းပြက်ကွက်ခဲ့ကြတယ်လို့ပြောပါတယ်။ Gray စီမှာအိတ်ဆောင်ဓာတ်တစ်ချောင်းတွေ့ရပေမဲ့ဒါဟာတင်ဝင်တယ်ဆောင်ခွင့်ရှိတဲ့ဓာတ်မျိုးဖြစ်ပြီး Gray ကိုဖမ်းဆီးမှုမှာလည်းသူဟာဘာဖြစ်မှုမှကျူးလွန်တာမတွေ့ရတဲ့အတွက်ဒီဖမ်းဆီးမှုကတရားမဝင်ဘူးလို့ပြောပါတယ်။နီပေါ်နိုင်ငံမှာငလင်းတန်းကြောင့်တေဆုံးရသူအရေအတွက်ဇက်တိုက်တိုးနေပြီးဒီကနေ့တောက်ချန်နေမှာတော့6200အထိတိုးလာနေတာပါစနေနေ့ကလှုပ်ခတ်တဲ့ငလင်းကြောင့်ပြိုကျပျက်စီးခဲ့တဲ့ပျက်စီးပုံတွေတဲကနေတေဆုံးသူတွေရဲ့အလောင်းတွေကိုနိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေရှာဖွေထုတ်နေတာကြောင့်အရေအတွက်ဒီထဲတိုးလာနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆတဲ့ရွှေပြောင်းအလို့သမား30ကျော်ရဲ့ရုပ်လောင်းတွေကိုထိုင်းနိုင်ငံတောင်ပိုင်းလူကုန်ကူးလေရှိတဲ့လမ်းကြောင်းတစ်ခုမှာတောက်ချန်နေကရှာဖွေတွေ့ရှိခဲ့ပါတယ်
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.